Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32 kHz 9383ညနဲ့9383ည line meter 51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမုံနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကိုဝေဖန်တိုက်ခိုက်ခဲ့တဲ့တောင်ကိုရီးယားခေါင်းဆောင်ကိုမြောက်ကိုရီးယားဘက်ကတုံ့ပြန်တိုက်ခိုက်လိုက်ပါတယ်။ထောင်နဲ့ချီတဲ့အာမေးနီးယားလူမျိုးစုတွေတင်းလာနေကနာဂိုယာခရာဘက်ဒေသကိုစွန့်ခွာခဲ့ကြပါတယ်။ရိုဟင်ဂျာတွေနစ်နာမှုအတွက် Facebook ကရော့ကြီးပေးဖို့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတင်းနာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြမအရင်နဲ့ပတ်သက်ပြီးတော့ကုလဘက်ကစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုတာပဲရှိပြီးတော့ထိရောက်အောင်မလုပ်နိုင်ဘူးဆိုတော့ဝေဖန်ချက်တွေရှိနေချိန်မှာပဲဒီနှစ်ကုလအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဘာတွေထူးနိုင်မှာသလဲဆိုတဲ့သတင်းပေးပို့ချက်နောက်ကချင်ပြည်နယ်ဖားကန့်စစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့စာရဖရုံကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့မြစ်ကြီးနားခြေဆိုင်လေတဲ့စခန်းကိုလည်းဒေသခံပြည်သူကာကွယ်ရေးတပ်တွေကရှော့တိုက်ဂျုံနဲ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်
ဆရာပါယုံတယုံကိုဝင်ပြီးတယ်ဝင်တယ်ဆိုတော့ကြားပါတယ်။အောင်ကြသက်ဆန်းဘက်မှာတော့ KA ဘက်ကလေးလေးကြီးတဲ့ပြစ်တာ။နောက်ဒုံနဲ့ပြစ်တာ။အဲသူတို့ဘက်ကလည်းလေးလေးကြီးနဲ့ပြန်ပြစ်တာ။အန်လန်ပေါ့
။ကချင်ဘက်ကစီရဲအခြေအနေနောက်ဆုံးကိုမကြခင်မှာနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးပါပါ။အခုချိန်ဆုံးကတော့ခိတ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
ရုရှားသိမ်းပိုက်ထားတဲ့ပင်လယ်နက်နဲ့ခရိုင်းမီးယားကျွန်းဆွယ်တွေကိုလာရောက်တိုက်ခတ်လိုက်တဲ့ယူကရိန်းရဲ့ drone တွေကိုရုရှားရဲ့လေကြောင်းရန်ကာကွယ်တပ်တွေကပြန်ပြီးပစ်ချနိုင်ခဲ့တယ်လို့ရုရှားဘက်ကဒီနေ့ပဲသတင်းထုတ်ပြန်ထားပါဗျ။ Kars ဒေသမှာ drone နှစ်စင်း၊ Bryansk ဒေသမှာနောက်ထပ် drone နှစ်စင်းကိုလည်းပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနက Telegram မှာပြောသားထားပါဗျ။ Kars ဒေသအုပ်ချုပ်ရေးမှူးရောမန်စတာရဗိုက်ကတော့အိမ်အများပြားနဲ့အုတ်ချွေးဆိုင်ရာအဆောက်အုံတွေပျက်စီးသွားပြီမဲ့အတေပြောက်သတင်းတော့မရသေးဘူးလို့ပြောပါတယ်။ရုရှားရဲ့ညဘက်တိုက်ခိုက်မှုတွေမှာ drone 16စင်း cruise drone 12စင်းသင်္ဘောဖြတ် drone 2စင်းပါဝင်တယ်လို့လည်းယူကရိန်းစစ်တပ်ကဒီနေ့ပဲပြောပါတယ်။အီရန်လို Shahed drone 16စင်း cruise drone 12ခုကိုတော့ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလေကြောင်းရန်ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။အဓိကတိုက်ခိုက်ခံရတဲ့ Odessa ဒေသမှာအမျိုးသမီးတူဒဏ်ရာရခဲ့ပြီးကိုလောင်ယုံကုန်းလောင်ယုံတစ်ခုနဲ့အိမ်တလုံးပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းသမ္မတဗလော်ဒီမီယာဇလန်စကီကတော့ပြီးခဲ့တဲ့အပတ်ကအမေရိကန်နဲ့ကနေဒါနိုင်ငံကိုသွားခဲ့တဲ့သူ့ရဲ့ခီးစဉ်ကိုအလွန်အကျိုးဖြစ်ထွန်းတဲ့ခီးစဉ်ဖြစ်ပြောထားတယ်လို့နှစ်နိုင်ငံစလုံးကနေအကာအကွယ်ရေးအကူအညီတွေလုံခြုံစွာရရှိထားတယ်လို့လည်းသူ့ရဲ့ညစဉ်ပြောတဲ့မင်းကုံးမှာပြောကြားထားပါတယ်ရှင်။
လုံးချုံရေးအတွက်တင်းကျပ်တဲ့စီကံသစ်တွေနဲ့ကုံတွယ်ရေးမှာသဘောထားကွဲပြားမှုတွေရင်ဆိုင်နေရချိန်မှာပဲတရုတ်နိုင်ငံမှာစီးပွားရေးလုပ်နေတဲ့ဥရောပကုမ္ပဏီတွေဟာသူတို့ရဲ့ရည်တည်ချက်ပေါ်မေးခွန်းထုတ်စရာတွေတိုးလာနေတယ်လို့ EU ဥရောပသမဂ္ဂကော်မရှင်နာမင်းကြီးကဘယ်လ်ဂျင်းမြို့တော်မှာဒီကနေ့ပဲသတိပေးပြောဆိုလိုက်ပါတယ်တရုတ်နိုင်ငံဦးတည်နေတဲ့လမ်းကြောင်းပေါ်မှာဥရောပကုမ္ပဏီတွေကစိုးရိမ်လာနေကြတယ်လို့ဘေကျင်းမြို့တော်မှာရှိတဲ့စင်ကွာတက္ကသိုလ်မှာရဲ့မိခွန်းမှာကော်မရှင်နာမင်းကြီးဘယ်လ်တစ်ဒွန်ဘရိုစကီကပြောသွားတာဖြစ်ပါတယ်။ဒီအတွက်ကုမ္ပဏီတွေဟာသူတို့ရဲ့အနေအထားပေါ်မိခွန်းပြန်ပြီးတော့ထုတ်နေတယ်လို့လည်းပြောပါတယ်။စီးပွားရေးလုပ်ငန်းတွေအတွက်အကြီးအကျယ်စိုးရိမ်စရာကိစ္စဖြစ်နေလေ။တရုတ်နိုင်ငံကအသစ်ပြထမ်းလိုက်တဲ့နိုင်ငံခြားဆက်ဆံရေးဥပဒေအသင်းနဲ့တရှိုးထောက်လန်းမှုတိုက်ဖြတ်ရေးဥပဒေပြင်ဆင်ချက်တွေကိုထောက်ပြခဲ့တာပါ။လို့တို့အထိပယ်ကောက်ယူနိုင်တဲ့ဥပဒေပြထမ်းချက်တွေပါဝင်နေတယ်လို့လည်းပြောပါတယ်။ဥရောပကုမ္ပဏီတွေအနေနဲ့လိုက်နာရမယ့်စီကံတွေကိုနားလည်ဖို့ခက်ခဲတယ်လို့စီးပွားရေးလုပ်ငန်းတွေအတွက်ယုံကြည်မှုကြဆင်းစေပြီးတော့ယင်းဒီမြုံနယ်မှုအသစ်တွေလည်းအဟန့်အတားဖြစ်စေတယ်ဆိုပြီးတော့သတိပေးခဲ့ပါတယ်။ EU ဥရောပကော်မရှင်နာမင်းကြီးရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတော့တရုတ်နိုင်ငံကစီးပွားရေးဆိုင်ရာအဆင့်မြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားပါတယ်ရှင်။
ရုရှားနိုင်ငံကိုမကြာခင်ကတွားရောက်ခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းရဲ့ခရီးစဉ်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတောင်ကိုရီးယားသမ္မတယွန်းဆွတ်ယူကဝေဖန်ပြောဆိုခဲ့တဲ့အတွက်မြောက်ကိုရီးယားဘက်ကဒီနေ့ပဲတုံ့ပြန်ထုတ်နှက်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနဲ့ရုရှားကြားဆက်ဆံရေးဟာအိမ်နီးချင်းနှစ်နိုင်ငံကြားပုံမှန်ဖြစ်ရိုးဖြစ်စဉ်နီးကပ်တဲ့ဆက်ဆံရေးလို့လည်းတုံ့ပြန်ထားပါတယ်။ယူကရိန်းစစ်ပွဲအတွက်ရုရှားကိုမြောက်ကိုရီးယားကကူညီခဲ့တယ်လို့မြောက်ကိုရီးယားရဲ့လက်နက်တိုးမြင့်ရေးအစီအစဉ် အခုလေရုရှားဘက်ကတုံ့ပြန်ကူညီတာမျိုးလှုပ်လာခဲ့မယ်ဆိုရင်ဒါဟာတောင်ကိုရီးယားကိုဓာတ်ရက်ရန်ဆလိုက်တဲ့လှုပ်ရက်ပဲလို့တောင်ကိုရီးယားသမ္မတကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုခဲ့ပါတယ်။တောင်ကိုရီးယားသမ္မတဟာရုရှားနဲ့ပူးပေါင်းဆောင်ရွက်မှုကိုမလိုမုန်းထားတဲ့သူအမေရိကန်ပြည်ထောင်စုကပြောချင်တာတွေကိုပြောပေးတဲ့အတန်ချဲ့ဆက်တက်တက်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားဘိုင်း KCN နဲ့သတင်းကထုတ်လွှင့်သွားခဲ့ပါသေးတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟာပြီးခဲ့တဲ့သတင်းဘက်ကတပတ်ကြာရုရှားနိုင်ငံကိုတွားရောက်ခဲ့ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကလည်းစစ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အတွက်ခရီးစဉ်တွင်မှာဂရိကဝတ်ပေးခဲ့ပါတယ်ရှင
်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော်စတင်ဟာလုံခြုံရေးနဲ့အကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးဆိုင်ရာဆွေးနွေးပွဲအတွက်ကင်ညာနိုင်ငံကိုတနင်္လာနေ့ကတွားရောက်ပါတယ်။ကင်ညာကိုမထွက်ခွာခင်မှာတော့ဂျီဘူတီနိုင်ငံမှာရှိတဲ့ကမ့်လီမွန်နီရေရေတပ်အခြေစိုက်စခန်းမှာတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံပါတယ်။ပြီးခဲ့တဲ့ဧပြီလဆူဒန်နိုင်ငံရဲ့ပဋိပက္ခတွေအတွင်းမှာအမေရိကန်တန်တမန်တွေကိုကဲထုတ်ပေးနိုင်ခဲ့တဲ့အပေါ်မှာချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်
။ I appreciate your partnership on strengthening maritime security and domain awareness. We're committed to continuing to work together to eliminate the causes of conflict.
အမေရိကန်ကာကွယ်ရေးဝန်ကြီးပြောသွားခဲ့တာကတော့ 9/11 တိုက်ခိုက်မှုအပြီးမှာအစိုးရအကြမ်းဖက်တပ်ဖွဲ့တွေကိုတံပြန်နိုင်မှုကြိုးပမ်းတဲ့အနေနဲ့ဒီအခြေစိုက်စခန်းကိုတည်ဆောက်နိုင်ခဲ့တဲ့အကြောင်းလုံခြုံရေးအတွက်ကာကွယ်လှုပ်ဆောင်မှုတွေမှာဒီနေရာကအရေးပါတဲ့ကဏ္ဍမှာရှိခဲ့တယ်ဆိုတဲ့ကောင်ကိုဝင်ကြီးအော်စတင်ကပြောဆိုသွားတာဖြစ်ပါတယ်။ကာကွယ်ရေးဝင်ကြီးလွိုက်အော်စတင်ဟာတနင်္ဂနွေနေ့တုန်းကအာဖရိကအခြေပိုင်းကဂျဘူတီနိုင်ငံမှာရှိတဲ့ဂျဘူတီခေါင်းဆောင်တွေအပြင်ဆိုမာလီသမ္မတနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဖရိကမှာအမေရိကန်အဓိကအခြေစိုက်စခန်းလက်ခံတည်ဆောက်ခွင့်ရခဲ့ပြီးတော့ဆိုမာလီအစိုးရတွေကိုတိုက်ထုတ်နိုင်မှုအတွက်ပံ့ပိုးပေးတဲ့ပုံမှာလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ဆိုမာလီနိုင်ငံကအယ်ရှာဘတ်တိုက်ခိုက်ရေးသမားတွေကိုဆိုမာလီတပ်ဖွဲ့ဝင်တွေတိုက်ခိုက်ချေမှုန်းခဲ့တဲ့ပုံမှာသူကချီးကျူးပြောဆိုခဲ့သလိုပဲအကြမ်းဖက်တိုက်ခိုက်မှုနေရာမရွေးအချိန်မရွေးပေါ်ပေါက်နိုင်တဲ့အပေါ်သတိရှိကြဖို့ကိုလည်းပြောကြားခဲ့ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ 190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေကိုစစ်တပ်ကရှင်းလင်းတုတ်တင်ရမှာ Facebook ရဲ့တာဝန်မကင်းခဲ့တာကြောင့်မိခင်ကုမ္ပဏီဖြစ်တဲ့ Meta ကနေ့နာချီအမြန်ဆုံးပေးဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်။တိတ်နေချီတဲ့ရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့2018ခုနှစ်ကစစ်တပ်ရဲ့နေမီရှင်းလင်းတဲ့စစ်ဆင်ရေး6နှစ်ပြည့်တဲ့အထိနေနာမှုတွေအတွက်တာဝန်ယူမှုမရှိသေးဘူးလို့လည်းဒီကနေ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ Meta ကုမ္ပဏီဟာအမြန်ဆုံးရဖို့ကသာရှေ့ရှုခဲ့ပြီးရိုဟင်ဂျာတွေပေါ်အမုန်းပွားစေမယ့်ကိစ္စတွေကို Facebook လူမှုကွန်ရက်ကနေထပ်ဆင့်ပြန့်နှံ့စေခဲ့တဲ့လုပ်ရည်တွေအတွက်တာဝန်ရှိတယ်လို့လည်းဆွဆွဲထားပါဗျ။လူခွင့်ရေးပြဿနာတွေမှာလူမှုကွန်ရက်မီဒီယာတွေရဲ့ပါဝင်ပတ်သက်မှုအတွက်အဆိုးရွားဆုံးနဲ့အထင်ရှားဆုံးဥပမာဖြစ်ခဲ့ပေမဲ့ရိုဟင်ဂျာတွေဟာ Meta Community ထံကနေပြီးတော့နေနာကြေးရဖို့စောင့်ဆိုင်းနေရသေးပါပဲလို့လည်း Amnesty International ရဲ့ဤပညာဆိုင်ရာအကြီးအကဲ Patton Brand ကပြောပါဗျ။နေနာကြေးအမြန်ဆုံးပေးပြီးနောက်ထပ်အလားတူမဖြစ်ရအောင်ပြင်ပခြင်းအပြင်ရိုဟင်ဂျာတွေပေါ်ကျွန့်လွန်ခဲ့တဲ့လုပ်ရည်တွေအတွက်မီတာကုမ္ပဏီကတာဝန်ယူဖို့အချိန်တန်ပြီလို့လည်းပြောပါရယ်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်မကင်းကြောင်းလူအခွင့်အရေးအဖွဲ့တွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက် Facebook ကစစ်တပ်ရဲ့အကောင့်တွေစာမျက်နှာတွေပိတ်တာအပါအဝင်အရေးယူဆောင်ရွက်တာတွေရှိကြောင်းတုံ့ပြန်ထားပါရယ်ရှင်
အမေရိကန်အကြီးတန်းအရာရှိတွေဟာအာမေးနီးယားနိုင်ငံကိုဒီကနေ့ပဲရောက်ရှိသွားပြီးဖြစ်ပါတယ်ခွဲထွက်ဒေသနာဂိုနိုကာရာဘတ်ကိုအဇာဘိုင်ဂျန်စစ်တပ်ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ထောင်နဲ့ချီးတဲ့အာမေးနီးယားလူမျိုးစုတွေဟာတနင်္လာနေ့တုန်းကနာဂိုနိုကာရာဘတ်ဒေသကိုစွန့်ခွာထွက်ပြေးသွားခဲ့ရပါတယ်။အဇာဘိုင်ဂျန်ရဲ့တစိတပိုင်းဖြစ်နေမနေထိုင်ကျင်တာရဲ့နှိမ့်ဆက်ညှဉ်းပန်းမှုနဲ့လူမျိုးသုံးတပ်ဖြတ်တာတွေကိုခံရမှဆိုရင်တဲ့အတွက်အခုလိုထွက်ခွာပြေးကြတာလို့ရိုက်တာသတင်းဌာနကိုလူမျိုးစုခေါင်းဆောင်ကပြောပါတယ်။အာမေးနီးယားဘက်ကစတက်ပနာကပ်လို့ခေါ်ပြီးတော့အဇာဘိုင်ဂျန်ဘက်ကခမ်ကပ်လို့ခေါ်တဲ့ကာရာဘတ်မြို့တော်ကဘတ်စကားတွေပေါ်မှာတော့သူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုတင်ပြီးတော့အာမေးနီးယားဘက်ကိုထွက်ပြေးနေကြတာဖြစ်ပါတယ် အာမေးနီးယားရောက်ရှိလာတဲ့ဒုက္ခသည်တွေဟာသူတို့ရဲ့ခွဲထွက်နိုင်ငံတမိုင်းကြောင့်ပြီးဆုံးသွားပြီလို့ယုံကြည်ကြောင်းရိုက်တာသတင်းဌာနကပြောပါတယ်။အာမေးနီးယားလူမျိုးစုခေါင်းဆောင်တွေကတော့အာစကန်လို့ခေါ်တဲ့ခွဲထွက်ဒေသနာဂိုနိုကာရာဘတ်မှာဆက်ပြီးတော့ရှိနေမယ်လို့ပြောသလိုပဲဒဏ်ရာရရှိထားတဲ့သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ခွင့်ပြုဖို့နဲ့လမ်းမတွေပေါ်မှာလူစုလူဝေးတွေမလုပ်ဖို့ကိုလည်းဒေသခံတွေကိုတိုက်တွန်းထားပါတယ်။အဇာဘိုင်ဂျန်နဲ့နာဂိုနိုကာရာဘတ်ခွဲထွက်ဒေသကအာမေးနီးယားလူမျိုးစုတွေဟာပြီးခဲ့တဲ့ဗုဒ္ဓဖူးနေ့ကပဲအပြစ်ခတ်ရဆေးရဲတဘောတူညီချက်ရရှိခဲ့ကြတာပါအကြမ်းဖက်ဝါဒတိုက်ဖျက်ရေးအဖြစ်နဲ့အဇာဘိုင်ဂျန်စစ်တပ်က24နာရီကြာစစ်ဆေးရေးလုပ်ခဲ့ပြီးတော့နောက်တည့်ရက်မှာပဲသဘောတူညီမှုရခဲ့တာဖြစ်ပါတယ်ရှင
်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ငါးဖန်တင်းမော့တွေဝင်ရောက်တာကိုကာကွယ်ဖို့အတွက်တရုတ်ကချထားတဲ့အတားအဆီးတွေကိုဖယ်ရှားရမှာတင့်တော်တဲ့နီးလက်မှန်သမျှအသုံးပြုသွားမယ်လို့ဖိလစ်ပိုင်နိုင်ငံမျိုးသားလုံခြုံရေးအကြံပေးကဒီကနေ့ပဲပြောပါတယ်တရုတ်ပြည်သူသမ္မတနိုင်ငံကအခုလိုအတားအဆီးတွေချထားတာဟာဖိလစ်ပိုင်ငါးဖန်သမားတွေရဲ့ရိုးရာငါးဖန်နိုင်တဲ့အခွင့်အရေးကိုချိုးဖောက်တာလို့လည်းဖိလစ်ပိုင်မျိုးသားလုံခြုံရေးအကြံပေးအက်ဒရဒိုအော်နီယိုကထုတ်ပြန်ကြမှာဖော်ပြထားပါတယ်ပြီးခဲ့တဲ့တောက်ကြာနေ့ကစကာဘရော့စ်ကျွန်းတွေအနီးတစ်ဝိုက်မှာချထားတဲ့အတားအဆီးတွေကြောင့်ဖိလစ်ပိုင်ငါးဖန်သမားတွေရဲ့အသက်မွေးဝမ်းကြောင်းမှုကိုထိခိုက်စေရလို့လည်းဖိလစ်ပိုင်ကမ်းခြေဆောင်တပ်ကပြောပါတယ်တရုတ်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဝမ်ဝူဘင်ကတော့အခုအငင်းပွားရေပိုင်နဲ့ဟာတရုတ်ပိုင်နဲ့ဖြစ်တယ်လို့တုံ့ပြန်ထားပါတယ်တရုတ်နိုင်ငံဟာစကာဘရော့ကျွန်းကို2012ခုနှစ်မှာဖိလစ်ပိုင်လက်ကနေသိမ်းယူခဲ့ပြီးတင်ရန်စာတာပေါ်ကျွယ်သွားတဲ့တောင်တရုတ်ပင်လယ်တွေကနယ်မြေအများစုကိုသူ့ပိုင်အဖြစ်ကြီးညာထားတာကြောင့်အငင်းပွားစရာတွေဖြစ်ပေါ်နေရပါပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နိုင်ငံတွေထဲမှာဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်စတဲ့နိုင်ငံတွေလည်းပါဝင်နေပါတယ်ရှင
်အမေရိကန်အာကာသအေဂျင်စီ NASA ကနေပြီးတော့ရယူခဲ့တဲ့အာကာသတွေကအုတ်ကားခဲဂျိုသိန်းဂျိုမွားနမူနာရယူလာတဲ့ယင်ငယ်လေးဟာပင်မအာကာသယင်ကနေလေထီးနဲ့ကဘာမြေကိုပြန်ပြီးတော့ဆင်းသက်လာနေပြီဖြစ်ပါတယ်။ဘီနူးလို့ခေါ်တဲ့ဂျိုသိန်းဂျိုမွားကို9နှစ်ကြာလေးလာခဲ့ကြတာပါ။ Osiris Rex လို့ခေါ်တဲ့အာကာသယင်တွေကနေခွဲထွက်လာတဲ့ကပ်ဆူးယင်ငယ်လေးနဲ့ကဘာမြေရဲ့အပင်ပထက်မိုင်6,300ကနေအမေရိကန်ပြည်ထောင်စုယူတာပြည်နယ်တင်ကတဲခန္ဓာရတဲ့ကိုပြန်ပြီးတော့ကြာဆင်းလာတာဖြစ်ပါတယ်။အရင်တုန်းကဂျပန်နိုင်ငံဟာလက်ဖက်ရည်ဇွန်တဇွန်စာအုတ်ကာခဲနမူနာတွေကိုအာကာသထဲကနေရယူခဲ့ပူပါတယ်။အခုအမေရိကန်အာကာသအေဂျင်စီ NASA ကရယူလာခဲ့တဲ့နမူနာကတော့အကြီးမားဆုံးအရွယ်စားဖြစ်ပါတယ်။ဂရမ်အားဖြင့်တော့250ဂရမ်လောက်ရှိနိုင်တယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပါတယ်။သူတို့တည်ဆောင်လာတဲ့နမူနာဟာနေအဖွဲ့အစည်းတွေကနေကျွင်ကြံခဲ့တဲ့အုတ်ကာခဲအပိုင်းစားတစ်ခုဖြစ်ပြီးတော့နှစ်ပေါင်းတန်းနဲ့ချီပြီးတော့ထောင်ပေါင်း 4,500 လောက်ကဥက္ကာခဲဖြစ်တယ်လို့လည်းယုံကြည်ရပါတယ်။ Osiris Rex အာကာသယင်ဟာနောက်ထပ်ဂျိုသိန်းဂျိုမွားတစ်ခုကိုလည်းထပ်ပြီးတော့စူးစမ်းလေ့လာဖို့ပြင်ဆင်နေပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့အရေးကိစ္စဟာဒီကနေ့ကမ္ဘာခေါင်းဆောင်တွေရင်ဆိုင်နေရတဲ့ပြဿနာတွေကအဓိကအကျက်တဲတစ်ခုသာဖြစ်ပေမဲ့လည်းကုလသမဂ္ဂထွေထွေအတွင်းမှုချုပ်အပါအဝင်အာဆီယံနိုင်ငံတချို့ရဲ့အထွေထွေညီလာခံမိန့်ခွန်းမှာတခုတ်တရထည့်သွင်းပြောဆိုသွားခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်လာရင်ကုလသမဂ္ဂဟာစိုးရိမ်တဲ့အကြောင်းကိုပဲထုတ်ဖော်ပြောဆိုတာပဲရှိပြီးတော့ထိရောက်အောင်မလုပ်နိုင်ဘူးဆိုတဲ့ဝေဖန်ချက်တွေရှိနေပါတယ်။ဒါကြောင့်ဒီနှစ်အထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာအရင်နှစ်တွေကထက်ဘာတွေများထူးခြားနိုင်ပါသလဲဆိုတဲ့မေးခွန်းထုတ်မှုတွေကလည်းရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကျင်းပရာနယူးယောက်မြို့ကိုကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့မအီးတန်စင်ကသတင်းပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂထွေထွေညီလာခံထဲမှာမြမရေးနဲ့ပတ်သက်ပြီးတော့ထည့်သွင်းပြောဆိုသွားတယ်ဆိုပေမဲ့လည်းထည့်ထည့်ဝင်ဝင်ပြောဆိုသွားတာတွေနောက်ပြီးတော့လက်တွေ့လုံဆောင်နိုင်မယ်လက်တွေ့ကြတဲ့အချက်လက်တွေသိမပါဘူးဆိုပြီးတော့ဝေဖန်တာတွေလည်းရှိနေပါတယ်ရှင်။စက်တင်ဘာလ18ရက်နေ့ကနေပြီးတော့26ရက်နေ့ထိအမေရိကန်ပြည်အစိုးရနယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံနဲ့ပတ်သက်တဲ့အကြောင်းအရာတွေဆွေးနွေးသုံးသပ်ချက်တွေကိုစူးစိပြီးတော့တင်ဆက်ပေးကြပါလိမ့်ရှင်
။ Actions are failing abysmally short.There is still time to keep rising temperatures within the
1.5 degree limit.
In Myanmar, brutal violence, worsening poverty and repression.are crushing hopes for a return to democracy. in the Middle East.
မြန်မာနိုင်ငံမှာဆိုရင်ရက်စက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေပိုမိုဆိုးဝါးလာတဲ့ငတ်မွန်ခေါင်းပါမှုတွေအပြင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်မျှော်လင့်ချက်တွေဟာလည်းရိုက်ချိုးဖျက်ဆီးခံရပါတယ်
ဒီလိုကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လာနိုင်ရေးအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကအရေးပါတဲ့အကြောင်းကမ္ဘာကြီးကပထဝီနိုင်ငံရေးမတည်ငြိမ်မှုတွေအပါအဝင်စိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ဆိုပြီးတော့လေအတွေ့အမှုချုပ်ကပြောပါသည်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်နိုင်အောင်လှုံ့ဆော်ပေးကြဖို့ပြည်ရဲ့တောက်ချာနေတုန်းကကုလသမဂ္ဂထွေမိလာကမှာတောင်းဆိုသွားခဲ့ပါလိ
မ့်မယန်မာတကေဘာဂျောပူဘောဘတ်စတူချူတိုရိုဟင်ဂျာဂျာနဂိုစတီဘတ်စတူချူတိုဟာဝါ6ဘတ်ချောပူနိုဟေချေ
ရိုဟင်ဂျာတွေမြန်မာနိုင်ငံကနေထွက်ပြေးလာရတာအခုဆိုရင6နှစ်ရှိနေပြီဘင်္ဂလားဒေ့ရှ်ကယာယီခိုလုံခွင့်ပေးထားတာဖြစ်ပါတယ်သူတို့တွေဟာနေရက်ရင်းပြန်ပြီးအေးချစ်ချစ်နေလို့တဲ့ဆန္ဒရှိတာကြောင့်ဒီဒုက္ခတွေတွေနေပြန်နိုင်အောင်လုပ်ပေးရပါလိမ့်မယ်
။အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရတ်တုမာဆူတီကတော့မြမရေးဖြစ်ခြင်းဖို့ရှေ့တောင်အာရှနိုင်ငံများအသင်းကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ရင်အင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂထွေနေတာကမှစနေနေ့တုန်းကတိုက်တွန်းသွားပါသေးတယ
်။ We must uphold respect for international law particularly on Myanmar.
မြန်မာနိုင်ငံနဲ့ပတ်သက်လို့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖော်နိုင်ရေးဟာအဓိကမူအဖြစ်နဲ့ရှိနေစေဖြစ်ပါတယ်။ဆရာနာပိုင်းတွေဒါကိုအကောင့်ထည့်ဖော်ဖို့လည်းတိုက်တွန်းပါတယ်။မြန်မာပြည်သူတွေကိုပြစ်ပယ်မထားဖို့လည်းအာဆီယံကအာသွန်ခွန်ဆိုင်ကြိုးပမ်းမှာဖြစ်ပါတယ်
။မလေးရှားဝန်ကြီးချုပ်အန်ဝါအိဗရာဟမ်ကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာကအလွန်ဆိုးရိမ်ထိတ်လန့်ဖွယ်ရာကောင်းတဲ့အကြောင်းနဲ့ဒါဟာမဟာဗျူဟာအရာရောလူသားချင်းစာနာမှုဆိုင်ရာအရာပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအတွက်အကြီးမားဆုံးပြဿနာတစ်ခုဖြစ်နေလေဆိုပြီးတောက်ကြနေတော့ကကုလသမဂ္ဂကထွေးညွှန်းညကံမှာပြောဆိုသွားခဲ့တာဖြစ်ပါသည
် We are deeply horrified by the continued push
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မတည်ငြိမ်မှုတွေဟာအခုထိဆက်လက်ဖြစ်ပွားနေပြီးဒီအခြေအနေတွေအပေါ်ကျွန်တော်တို့အလွန်ကိုပဲစိုးရိမ်ထိတ်လန့်မိပါတယ်ဒါဟာအာဆီယံအတွင်းမှာဖြစ်ပွားနေတာပါမြန်မာပြည်ပြည်ထနာဟာဒီနှစ်ပိုင်းတွေအတွင်းအာဆီယံရဲ့အကြီးမားဆုံးဖြစ်တဲ့မဟာဗျူဟာမြောက်လူသားချင်းစာနာမှုဆိုင်ရာပြည်ထနာဖြစ်နေပါတယ်
။ဒါကတော့ဒီနှစ်ကုလသမဂ္ဂအထူးတင်ကြီးလာကံမှာနိုင်ငံခေါင်းဆောင်တချို့ရဲ့မြန်မာအရေးဆိုင်ရာပြောကြားချက်တွေတချို့ကိုကောင်းထုတ်ပြီးတော့တင်ဆက်ထားတာဖြစ်ပါလိမ့်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အတမတ်ကြီးဦးကျော်မွန်ထွန်းကတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထူးတင်ကြီးလာကံကနေမြန်မာအရေးဆုံးဖြတ်ချက်ချတဲ့အခါမဖြစ်မနေလိုက်နိုင်ရမယ့်အချက်တွေထည့်သွင်းလာနိုင်မှုအပြင်ဆိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်သူတွေပေါ်မှာအရေးယူနိုင်တဲ့အထိပို့ပြီးတော့အားကောင်းတဲ့ဆုံးဖြတ်ချက်တွေချမှတ်လာနိုင်ရေးကြိုးပမ်းနေတဲ့အကြောင်း VOA နဲ့တည်ထောင်တွေ့ဆုံမေးမြန်းကံမှာပြောဆိုသွားခဲ့ပါတယ်ရှင်
ဒါကတော့နယူးယောက်မြို့မှာကျင်းပတဲ့အထွေထွေညီလာခံကိုကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့မဲအီသန်စင်ရဲ့သတင်းပေးပို့ကြပါရှင်။ဆက်ပြီးတော့ကချင်ပြည်နယ်အတွင်းမှာပြင်းထန်နေတဲ့စစ်ရေးအခြေအနေသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ဆိုင်းတောင်ရွာမှာရှိတဲ့စစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့စာရဖကျုံရုံကိုကချင်လူမျိုးရေးတပ် KIA ကဒီကနေ့မနက်အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒါအပြင်မိုးမောင်းမြို့နယ်အောင်ကြတက်စကန်ဘက်မှာလည်းတိုက်ခိုက်ပစ်ခတ်တာတွေရှိတယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါရယ်။ဒါ့အပြင်ဒီမြစ်ကြီးနားအခြေစိုက်လေးတဲ့စခန်းကိုလည်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကမနေ့တုန်းကရှော့တိုက်ဒုံးနဲ့ပစ်ခတ်တာကြောင့်လေယာဉ်နှစ်စီးပျက်စီးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါရယ်။ KIA ဘက်ကတော့တရားဝင်သတင်းမရသေးဘူးဆိုပြီးပြောပါရယ်။ကချင်ပြည်နယ်ဘက်ကစီရေးအခြေအနေကိုစံကြောပြောပြပေးပါရှင်။
စီတမမှုတွေမြင့်တက်နေတဲ့ကချင်ပြည်နယ်အတွင်းမှာဒီကနေ့မနက်၄နာရီအချိန်လောက်ကဖားကန့်မြို့နယ်ဆိုင်းတောင်ကျေးရွာအခြေစိုက်စစ်ပတ်ကြီးရလုံခြုံရေးတပ်ဖွဲ့စားဖရုံကို KIA နဲ့ PDF ပူးပေါင်းအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါစားဖရုံတိုက်တဲ့ဒပြိုင်နက်တဲမှာရဲစခန်းကိုပါတိုက်ခိုက်ခဲ့ကြောင်းနဲ့တိုက်ပွဲဖြစ်ပွားချိန်တနားရက်ကြာမြင့်ကြောင်းဒေသတွင်းသတင်းမီဒီယာတွေကဖော်ပြကြပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဘူမူရီနော်ဘူးက VOA ကိုအခုလိုပြောပါတယ်
ဆိုရပါယုံတယုံကိုဝန်စီတယ်ဝန်တိုက်တယ်ဆိုတော့ကြားပါတယ်ဒါမဲ့အချိန်နဲ့တိစိကတော့ကျော်လို့တော့စုံစမ်းနေစေပဲဖြစ်ပါတယ
်ဆိုင်းတောင်စားဖယုံနဲ့ရက်စကန်တိုက်ခိုက်တဲ့တရင်ကြားသိရပေမဲ့အထိကိုက်အချိန်တွေကိုတော့အသေးစိတ်မသိရသေးကြောင်းဒေသခံတွေကလည်းပြောဆိုကြပါတယ်ဒီကနေ့မနေ့ပိုင်းမှာပဲမိုးမောင်းမြို့နယ်အောင်ကြာတက်စကန်ဘက်မှာလည်းစစ်ကောင်စီနဲ့ KIA အကြားလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တာတွေရှိတဲ့အကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်အောင်ကြာတက်စကန်ဘက်မှာတော့ KIA ဘက်ကလက်နက်ကြီးတွေပစ်တာနော်ဒုံးနဲ့ပြစ်တယ်အဲသူတို့ဘက်ကလည်းလက်နက်ကြီးနဲ့ပြန်ပြစ်တယ်ပြန်လာပေါ့လက်နက်ကြီးနဲ့ပြန်လာ ແລະນີ້ຈີສູ່ວ່າວັນຕົນດີໂຕດີຈີວັນໂຕບໍອີຈີໂຕລູກອ່າແລະນັ້ນຕິດຈາກແລະຊິວ່າແດ່ດີແມ່ນແບບດີແມ່ນອົງຈາເບມາກໍບໍ່ໄປກັນແນ່ຈະລາແດ່ຊິກູດີອູ່ນະລາຕົງລະຊິດີໂຕວ່າໄດ້ອົງຈາຄັນແບບມາວົນລູກບໍ່ຢາລະບໍ່ແລະແບບມາໄປບໍ່ຫັ້ນນະຜິດຕາບໍ ဒီလနဲ့ဆက်နေရနေ့ကလည်းစွန်ဘရာဘုံမြို့နယ်ဒရုခစခန်းဘက်ကိုစစ်ကူတက်လာတဲ့စစ်ကားနှစ်စီးကိုကရင်ဘက်ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့မနက်9နာရီခွဲလောက်မှာတော့မြစ်ကြီးနားမြို့မှာရှိတဲ့လေတက်စကန်ကိုပြည်သူ့ကာကွယ်တပ်ဖွဲ့ NBPDF အဖွဲ့ကတရားခွန်မမရှော့တိုက်တုံနှလုံး60မမနှလုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီတိုက်ခိုက်မှုမှာF7လေယာ ဒီချိန်မှာပေါ့အဲ့ဒီချိန်မှာဟိုမချင်းနာပြည်သူတအိုးကတော့ကျွန်တော်စီမှာဖုန်းလမ်းဆက်တယ်ကိုချင်းမှာတဲ့ဟိုဒေတာခမ်းမှာအတန်အရန်ကျတဲ့တုံးခါတော့ပေါက်ွက်တန်ကြားရတယ်လို့ပြောတယ်အဲ့မဲ့ဘယ်လိုဖြစ်တယ်ဆိုတာတော့ကျွန်တော်လည်းသွားကြည့်လို့စင်မပြေဘူးလို့သူကအဲ့လိုကြောင်းချလာတာရှိတယ်တင်းမကြခင်တဲ့ချိန်မှာဟိုစုချင်းမီဒီယာမှာတော်တော်များများတင်ပြတဲ့ဆိုတော့အဲဒီဘုန်းလာကျေးတာ Sima Drimbular or Shigu.
Did the dinner but be Mijina, did I get Ugo, Mimian Kiamaro?
You know,
ဟိုလေတတ်တော့မဟုတ်ပါဘူးဘာမှမကြလိုက်ဘူးဟိုလေတတ်တော့မဟုတ်ပါဘူးဘာမှမကြလိုက်ဘူးဟိုလေတတ်တော့မဟုတ်ပါဘူးဘာမှမကြလိုက်ဘူးဟိုလေတတ်တော့မဟုတ်ပါဘူးဘာမှမကြလိုက်ဘူးဟိုလေတတ်တော့မဟုတ်ပါဘူးဘာမှမကြလိုက်ဘူးဟိုလေတတ်တော့မဟုတ်ပါဘူးဘာမှမကြလိုက်ဘူးဟိုလေတတ်တော့မဟုတ်ပါဘူးဘာမှမကြလိုက်ဘူးဟိုလေတတ်တော့မဟုတ်ပါဘူးဘာမှမကြလိုက်ဘူးဟိုလေတတ်တော့မဟုတ
င်းကြီးကိုလည်းတင်ပြပေးကြပါရစေ။နှိရှေထောင်နဲ့ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားလူငယ်တဦးအင်းစိန်ထောင်ထဲမှာဆေးဝါးကုသကွင်းမရဘဲတည်ဆုံသွားတယ်လို့နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်နေသူတွေကပြောပါရစေ။အကျဉ်းထောင်တွင်ကျန်းမာရေးဆောင်ရှောက်မှုဆိုးဝါးနေတဲ့တစ်ချိန်ထဲမှာပဲပြည်ပကနေလိုအပ်တဲ့ဆေးဝါးနဲ့ကုသကွင်းတွေပိတ်ပင်ခံထားရတာကြောင့်နိုင်ငံရေးအကျဉ်းသားတွေရဲ့ကျန်းမာရေးဆိုးရိမ်နေရတာပါ။မင်းမြတစင်အောင်ပြောပြပေးပါမယ်။
မနေ့ကအင်းစိန်ထောင်တွင်တည်ဆုံသွားတဲ့လူငယ်ကတော့အသက်22နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုမင်းဟင်းခမ်းဖြစ်ပါတယ်။အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူ့ကိုစစ်ကောင်စီကအကြမ်းဖက်ဥပဒေပုံမှတက်မရော်အကြီးညိုပြည့်စည်မှုပုံမှ905ကစတဲ့ပုံမှတွေနဲ့ထောင်နဲ့20ကျော်ချမှတ်ထားတာပါ။သူကလိုအပ်တဲ့ဆေးဝါးကုသကွင်းအချိန်မီမရတဲ့အတွက်အသက်ဆုံးရှုံးခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတူက VOA ကိုပြောပါတယ်
။နောက်ဒီမနေ့ကဆုံးသွားတယ်ဆိုတော့ကိုမင်းဟင်းခံပါဒီနှလုံးအကြောင်းဆုံးသွားတယ်ပေါ့နော်အဲ့တော့သူမဆုံးရင်ပါလေသူကဒီနှလုံးရောဂါဖြစ်နေတယ်ဆိုတာကိုထောင်ဆရာဝန်ကလည်းသိတယ်ဒါပေမဲ့ထောင်ကတော့သူ့ကိုစေကူတာကွင်းမပေးဘူးပေါ့နှလုံးရောဂါကစေကူတာကွင်းမရတဲ့အခါမှာဒီဘလို့မှဟိုထောင်ထဲမှာအသက်ရှင်နိုင်ဖို့ဆိုတာမဖြစ်နိုင်ဘူးပေါ့เนาะအဲ့တော့အပြင်ဆေးရုံကိုထုတ်ပြီးတော့ဆေးကုသကွင်းပြောတယ်ဒါလည်းမရဘူးအဲ့တော့ဆေးဝါးတွေတွင်းဖို့ဆိုတာလည်းအပြင်ကိုမိသားစုနဲ့အဆက်အသွယ်လုပ်လို့မရတဲ့အခါမှာဒီဆေးဝါးကိစ္စတွေကလည်းအထင်မပြေနိုင်ဘူးပေါ့เนาะအသက်ကိုမဆုံးရှုံးသေးပဲနဲ့ဆုံးရှုံးသွားတာပေါ့เนาะအသက်20ကျော်အရွယ်ကနှလုံးပါနဲ့အဲကိုလုံးတဲ့အရွယ်မဟုတ်ဘူးဒါကဒီအချင်းတော်တွေမှာဒီဟိုကျန်းမာရေးဆောင်ရှောက်မှုအင်မတန်ဆိုးဝါးနေတယ်ဆိုတော့ဒါကိုမင်းကန်ကတက်တည်ပြလိုက်တာပါ
တေဆုံးသူကိုမင်းဟင်းခန့်ရဲ့အလောင်းလာရောက်ထုတ်ယူဖို့အကျဉ်းထောင်ကမိသားစုကိုအကြောင်းကြားခဲ့ပြီးအာချင်းတကြိုဖို့လည်းညွှန်ကြားခဲ့တယ်လို့အင်းစိန်ထောင်နဲ့နီးစပ်သူတူက VOA ကိုပြောပါရယ်တေဆုံးတဲ့အကြောင်းရင်းကိုလည်းအစာရင်ကြောင်းဖြစ်တယ်လို့ထောင်စည်းစာမှာပါတယ်လို့သူကပြောပါရယ်ကိုမင်းဟင်းခန့်ဟာမတေဆုံးခင်လပိုင်းလိုမှာကျမ်းမာရေးကြောင့်ထောင်စည်းုံတက်ခဲ့ရတယ်လို့လည်းနီးစပ်သူတွေကပြောပါရယ်ကိုမင်းဟင်းခန့်တည်ဆုံးရတဲ့အခြေအနေနဲ့ပတ်သက်ပြီးအကျဉ်းဦးစီးဌာနကို VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်ပေမဲ့ပြန်လည်ဖြေကြားတာမရှိပါဘူး။နိုင်ငံအကျဉ်းသားတွေဟာထောင်တွင်းမှာလိုအပ်တဲ့ဆေးဝါးနဲ့ကုသကွင်းမရတဲ့အပြင်ကနေဆေးထောင်ဝင်စာပေးခွင့်မရအောင်လဲပိတ်ပင်ခံထားရတာကြောင့်အခုလိုအသက်ဆုံးရှုံးရတဲ့အကျဉ်းသားတွေရှိတယ်လို့အကျဉ်းသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေဖြစ်တယ်လို့လူငယ်ရေးရာအဖွဲ့တစ်ခုဖြစ်တဲ့ Democratic လူငယ်ကောင်စီဥက္ကဋ္ဌရုံးကတာဝန်ရှိသူတူကပြောပါရယ်ဒီလိုအခြေအနေတွေကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလစ်လျူမရှုဘဲ ကူညီပေးကြဖို့လဲသူကတောင်းဆိုတိုက်တွန်းมาတယ်
ဒီလိုမျိုးကိစ္စတွေဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေကလည်းဆက်ရှိနေတယ်ပေါ့နော်ဒါကြောင့်မို့အချင်းသားတွေနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုရအောင်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့လိုမျိုး ICRC လိုမျိုးအဖွဲ့အစည်းတွေရဲ့တစ်ဆင့်ဒီအချင်းအောင်တွေကိုစစ်ပေးပါအရင်လိုပြန်ပြီးတော့ဒီအချင်းသားတွေနဲ့ပတ်သက်တဲ့ဖိနှိပ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေရှိမရှိကို ICRC ကနေပြီးတော့ကြက်မှတ်ပြီးတော့ဆောင်ရွက်ပေးပါလို့တိုက်တွန်းချင်ပါတယ်ခင်ဗျာ
။နေပြီးတော့အချင်းအောင်မှာဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတော့တိတ်မကြခင်ကအကျဉ်းတောင်ထဲမှာတဖုံးရောင်မိသွားနာဝေဒနာကြောင့်အစာမစားနိုင်ဖြစ်နေတဲ့အချိန်မှာပြင်ပသွားဆရာဝန်နဲ့ပြဖို့လိုအပ်တာကြောင့်ခွင့်တောင်းတာကိုစစ်ကောင်စီကျင်းဦးစီးဌာနကပေးချခဲ့တဲ့အတွက်စေကုသခွင့်မရတဲ့အခြေအနေရှိခဲ့ပါတယ်။ဒါဟာနိုင်ငံရေးအကျဉ်းသားတွေစက်မှန်ရေးဆောင်ရှောက်မှုရပိုင်ခွင့်အခွင့်အရေးချိုးဖောက်ခံရတာဖြစ်ပြီးဒေါက်တာဆန်းစုကြည်ပါဝင်အကျဉ်းတောင်အသီးသီးကနိုင်ငံရေးအကျဉ်းသားတွေရဲ့စက်မှန်ရေးကိုအထူးစိုးရိမ်ညောင်းတဲ့နိုင်ငံရေးအကျဉ်းသားတွေအများဆုံးပြန်လှုပ်ပေးဖို့ကုလသမဂ္ဂကစစ်ကောင်စီကိုတောင်းဆိုထားပါတယ်ရှင်
။ဒါကတော့နိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်းကျန်းမာရေးအခြေအနေမှတ်မှတ်တစဉ်အောင်ပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ဖြတ်ကျော်မှုအခြေအနေကိုတင်ပြပေးကြပါမယ်။ယာယီနယ်စပ်ဖြတ်တန်းခွင့်နဲ့တရုတ်နိုင်ငံရွှေလီမြို့ကိုသွားဖို့မြန်မာနိုင်ငံအနေနဲ့အရက်ရက်ကရောက်လာသူအများအပြားဟာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှတောင်းတင်နေကြပါတယ်။တရုတ်မြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့မကြသေးခင်ကမှခွင့်ပြုပေးလိုက်တဲ့သတင်းတစ်ပတ်ကြာနှစ်နိုင်ငံယာယီနယ်စပ်ဖြတ်တန်းခွင့်ရဖို့ရက်အတော်ကြာစောင့်ရင်းနဲ့တောင်းတင်နေကြတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုဝင်းခံမောင်ပြောပြပေးပါမယ
်။ရွှေလီမြို့မှာတပတ်ကြာနေထိုင်ခွင့်ရမယ့်ယာယီနယ်စပ်ဖြတ်တန်းခွင့် TBB ကတ်ကိုတရုတ်မြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့စက်တင်ဘာ4ရက်နေ့ကစပြီးထုတ်ပေးနေတာကြောင့်ဒေသဆောင်ကလာရောက်သူတွေအများပြားမူဆယ်မြို့ပေါ်မှာတရက်ပိုင်းတောင်းတင်နေကြပါတယ်။ရောက်လာတဲ့လူဦးရေပမာဏကများလုံးပြီးဌာနဆိုင်ရာထဲမှာလည်းလက်ပေးလက်ရည်မှုတွေရှိနေလို့တချို့ဒုက္ခရောက်နေကြတဲ့အကြောင်းမူဆယ်နယ်စပ်ကုံသွယ်ရေးဂိတ်မှာတာဝန်ထမ်းဆောင်နေသူတို့က VOA ကိုပြောပါတယ်
ကတ်ထုတ်ပြီးတယ်ကတ်ထုတ်ပြီးတယ်ဆိုတော့ဒီနယ်နယ်တိုင်းဒီဒီရနေပေါ့ငူတဲ့ပြန်ငူတဲ့မျိုးရောက်လာတယ်ဘာကဒီကတ်ကလိုလင်းတကူမရဘူးဗျဒီကတ်ရောက်လို့ရေးကိုတုံတင်လို့လည်းအောင်တော့ဒီကနေ့ငါရဲ့တော့စောင့်ယူပါတယ်တုံပင်ရောက်ဒီပေါ်မှာကတ်အသင်းကိုတော့ပြန်စောင့်ရတယ်ဒါလည်းမှတော့ကြာမြင့်ရင်တော့ပြည့်ရတော့ကြာတော့မှာပေါ့ဗျဒီမလုံးမလဲရင်လည်းလာပြီးတော့ဒိဋ္ဌိတွေတောက်တာလည်းရှိတယ်အခုပရိသတ်အသင်းညာပုံမူပြီးတော့နေရီယာနေရီယာအော်ဆောင်းပေါင်းတောင်းလို့တော့ဒီပရိသတ်အသင်းညာတောင်းလို့ပြီးနေရတဲ့အသင်းကိုဖြစ်လာကြတ
ယ်မြန်မာနဲ့ထိစပ်နေတဲ့တရုတ်ယူနန်ပြည်နယ်ကရွှေလီနဲ့ကျယ်ခေါင်မြို့တွေကိုသွာလာနိုင်ဖို့အတွက်တပတ်တက်တန်းရှိတဲ့အစိမ်းရောင် TBB ကတ်နဲ့ပတ်စပို့စာအုပ်နဲ့စင်တူတဲ့နေရောင်စာအုပ်ဆိုပြီးနှစ်မျိုးရှိပါတယ်အနေရောင်စာအုပ်ကိုတော့မြန်မာလူဝင်မှုကြီးကြပ်ရေးကတစ်နှစ်တက်တန်းပေးထားပါတယ်ဒီစာအုပ်အနီကိုလက်ရှိမှာမူဆယ်နဲ့နမ်ခန်စတဲ့ရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တချို့ကဒေသခံတွေပဲလုပ်ခွင့်ရပါတယ်။ဒီစာအုပ်အနီရဖို့အတွက်တနယ်တကြီးကလူတွေကတော့မူဆယ်ဒေသခံတွေစီမှာအိမ်တောင်စုစီရင်ဖြစ်ပြီးကြိုးပမ်းကြရပါတယ်။ဒါကြောင့်တပတ်တက်တန်းရှိတဲ့ TBB ကတ်ကိုဒီလ4ရက်နေ့ကစတင်ခွင့်ပြုပေးလိုက်တာပါ။ကျွန
်တော်တို့ပြည်ပြည်ကျန်တော့ဒီလိုတော့ဖွင့်ပေးတော့လူကြီးတွေတော့ကန့်တတ်ပါရောတကယ်ရဲ့အတိုင်းတော်လို့ဆိုဗလျောင်းဝန်ထမ်းတော်ဝန်ထမ်းတဲ့လူကြီးတွေတော့ကန့်တတ်ပြီးအောင်ပါအဲ့လိုအပိုင်းကြမ်းလေးနဲ့တော့ပိုးပြီးလုံနေတဲ့ကူတော့ရှိတာပေါ့မိပြလိုက်များပြီးတော့အိမ်သားတွေအတော်မတန်ပြေးပြေးလိုက်ငါအိမ်ရှင်တွေဒီဒီကျအဲ့လိုဒီဒီကြီးပေါ်လိုက်မှကျွန်တော်တို့အမြင်ပြောရတော့ပိုးတော်တော့ကရောက်ကောင်းတာ
တပတ်တက်တန်းပေးထားတဲ့ TBB စေးအောင်ကတ်ကိုမြန်မာလူဝင်မှုကြီးကြပ်ရေးဌာနမှ900ကျပ်နဲ့ထုတ်ပေးနေတယ်လို့ကြေညာထားပေမဲ့တကယ်တမ်းကျတော့အမြန်လိုချင်ရင်တော့တက်ဆိုင်ရာတာဝန်ရှိသူတွေကိုအစစ်အစစ်လက်ပေးနေရကြောင်းမူဆယ်မျိုးကကုံတဲ့သူက VOA ကိုပြောပါတယ
်။စောင့်ညီရရင်တော့အချိန်ကြီးရတယ်။တစ်နှစ်ဝင်ဆောင်ရရတဲ့ဒီလိုဒီကကရွှေကြီးကျေတော့မှပြီးတော့လူကမားခန့်နေကမားအဲစောင့်ညီနဲ့ကိုသူကလူကမားချောက်လာပြီးတင်လို့ရတယ်တစ်နှစ်ပြီဆိုတော့လေ။အဲစောင့်ညီလို့ရင်ကုံကြပ်ကြီးကသူတစ်နှစ်ချက်က900နဲ့တစ်ထောင်နဲ့ကွာတော့အဲ့ဒီဒီနေရာတော့မောင်လို့ပေါက်သေးရဖြစ်တော့စာအုပ်ကြီးဆိုရင်ဘိန်း340ပြေးရတယ်။ဆက်ကြည့်တော့ဒီငါးဘိန်းတော့ပြေးရတယ
်။တရုတ်နိုင်ငံယူနန်ပြည်နယ်နယ်စပ်မှာမြန်မာအများပြားအလုံးလုံးကိုင်နေကြတယ်ဆိုပေမဲ့တရုတ်ဆိုရမူဝါဒအရတော့တရားမဝင်ဖြစ်တာအလုံးလုံးခွင့်ရပါတယ်။ဒါကြောင့်ယာယီနေထိုင်ခွင့်ကတ်တွေကိုသုံးပြီးနားလည်မှုနဲ့ပြည်နယ်ဆိုရကမျက်ကွယ်ပြုခွင့်ပြုပေးထားတာပါ။ရက်လုံနေထိုင်တဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးတာတွေလည်းရှိပါတယ်။ဒီတော့တွင်တရုတ်မြန်မာနိုင်ငံကြားမှာ MOU စာချုပ်နဲ့တရားဝင်လုံသားစတင်ဆီလွတ်ဖို့ဆွေးနွေးနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီတော့တွင်တရုတ်မြန်မာနိုင်ငံကြားမှာ MOU စာချုပ်နဲ့တရားဝင်လုံသားဆီလွတ်ဖို့ဆွေးနွေးနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ မြန်မာလူထုမကြီးရဌာနအမြင်နဲ့အတွင်းဝင်ကတော့ဒီကိစ္စကိုအတီးမပြုသလိုညင်းဆိုတာလည်းမရှိပဲတရားဝင်အလို့သမားတွေဆေးလွတ်နိုင်ဖို့အတွက်နီလန်ချို့ကိုစဉ်းစားနေတဲ့အကြောင်း VOA ကိုဖြေကြားခဲ့ပါတယ
်။တရုတ်မြန်မာနယ်စပ်ဖြတ်ကျော်အခြေအနေကိုဝင်းခံမောင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးရှုစားနှาศင်ရဖို့ရှိပါတယ်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပ
ါမင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်စက်တင်ဘာလ25ရက်တနင်္လာညချမ်းရေဒီယိုအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးစီမှာတယ်မြန်မာစစ်ကောင်စီအနေနဲ့သူ့အကျိုးစီးပွားအတွက်ကုလသမဂ္ဂကိုအတုံးမချနိုင်အောင်နဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုနိုင်ငံတကာကနေကြားသိအောင်သူ့အနေနဲ့လှုံ့ဆော်ပေးနေပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။မဲဤတန်စင်ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းကိုတီးတန့်တွေ့ဆုံမေးမြန်းထားတာရှုစားနာဆင်ပါရှင်။
ဝင်ခါဦးကျော်မိုးထွန်းရှင်အခုလို VOA အတွက်အသီးသန့်တွေ့ဆုံမေးမြန်းခဲ့တဲ့အချိန်ပေးရတဲ့ကျေးဇူးတင်ပါတယ်ရှင
်ခါကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တကူတကကျွန်တော်တို့မြန်မာအဖွဲ့ရုံးလာပြီးတော့အင်တာဗျူးလာလုပ်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုဒီနှစ်88ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာပေါ့နော်မြန်မာအရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လက်တွေ့လှုပ်ဆောင်မှုဖြစ်လာနိုင်မဲ့ဆွေးနွေးချက်တွေပါဝင်နိုင်ပါလားရှင
်မြန်မာနဲ့ပတ်သက်ရင်တော့ဒီကုလသမဂ္ဂအထွေထွေညီလာခံမှာတတိယကော်မတီမှာကျွန်တော်တို့မြန်မာနဲ့ပတ်သက်ပြီးတော့ resolution နှစ်စဉ်ရှိခဲ့တာရှိတယ်ပေါ့နော်ဆိုတော့ဒီ resolution အဲကတော့ဒီနှစ်လဲဆက်ရှိမဲ့ဥစ္စာမျိုးရှိတယ်အဲဒီ resolution ရဲ့အဓိက force ခေါင်းစဉ်ကိုပြန်ကြည့်လိုက်တယ်ဆိုရင်ပေါ့နော်သူကတော့ဒီ human rights situations of Rohingya and other minorities ဆိုတဲ့ခေါင်းစဉ်နဲ့တွားထားတဲ့ဟို resolution ဖြစ်ပါတယ်ဒါကြောင့်ခေါင်းစဉ်အရ focus ကတော့ Rohingya ကိစ္စဖြစ်တယ်ဒါပေမဲ့လည်းပေါ့နော်အခုနောက်ပိုင်းဒီ2021နောက်ပိုင်းနေမှာတော့ဒီအာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့နည်းနည်းလေးတွေ reflect လုပ်လာတာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့ reflect လုပ်ပုံတော့မဟုတ်သေးဘူးဒါတွေကတော့ကျွန်တော်တို့ပါအောင်ပေါ့နော်အခုမြေပြင်မှာဖြစ်နေတဲ့ဥစ္စာတွေနဲ့ဟက်ဆက်အောင်တော့ဒါတွေကိုဆက်လက်ဆောင်ရွက်သွားဖို့ရှိပါမယ်လို့ဒါတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ပါနောက်တစ်ခုကတော့ကျွန်တော်တို့ပထမကော်မတီပေါ့ပထမကော်မတီစားလက်နက်ဖြတ်သိမ်းရေးကော်မတီပေါ့အဲဒီလက်နက်ဖြတ်သိမ်းရေးကော်မတီမှာတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဥဆောင်ပြီးတော့ပေါ့နော် resolution တခု nuclear disarmament နဲ့ပတ်သက်တဲ့ resolution ကိုကျွန်တော်နှစ်စဉ်တင်လေးရှိပါတယ်ဆိုတော့ဒီနှစ်လဲကျွန်တော်တို့အရင်နှစ်ကအတိုင်းဆက်လက်တင်သွားဖို့တော့ရှိပါမယ်ဆိုတာလေးတော့ကျွန်တော်ကြုံတော့အတိပေးလို့ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျ
ဒီတိုင်းတော့ American မကဘဲနဲ့ဒီမြန်မာနိုင်ငံအင်းဒီဂျင်းဖြစ်တဲ့အိန္ဒိယတို့ထိုင်းတို့ပေါ့နော်အဲ့ရကိုယ်စလဲတွေနဲ့ရောချင်းကပ်ပြီးတော့သူတို့အနေနဲ့ဒီမြန်မာအရေးမှာဘယ်လိုဝိုင်းဝန်းလှုံ့ဆော်နိုင်မလဲဆိုပြီးတော့ချင်းကပ်တာမျိုးရှိပါလားရှင်အကယ်၍အဲ့လိုမျိုးသူတို့ဘက်ကတော့ဘယ်လိုတုံ့ပြန်မှုတွေကိုရခဲ့ပါလဲရှင
်ကျွန်တော်တို့ဒီဘက်မျက်နှာစာမှာပေါ့နော်ဒီနယူးယောက်မျက်နှာစာမှာတော့ခုနလိုမျိုးကိစ္စတွေနဲ့ပတ်သက်ပြီးတော့ပေါ့နော်မြန်မာနိုင်ငံအပေါ်ဘောเนาะအထူးသဖြင့်ဒီစစ်တပ်ကအကြမ်းဖက်နေတဲ့ဥစ္စာတွေရပ်ဆိုင်းဖို့အတွက်ဒီကုလသမဂ္ဂအရေးယူဆောင်ရမ်းနိုင်အောင်လုပ်တဲ့ဥစ္စာတွေမှာခုနပြောတဲ့ကျွန်တော်တို့အင်းကြီးချင်းနိုင်ငံနေတယ်ဘောเนาะဒါကတော့ဒီအခြေအနေကကျွန်တော်တို့ formally တော့ထိတွေ့ခြင်းမရှိပါဘူးဒါတော့ဒါပေမဲ့လည်းဒီကုလသမဂ္ဂမှာဖြစ်တဲ့အတွက်ကြောင့်ရယ်အဖွဲ့ဝင်နိုင်ငံတွေဖြစ်နေတဲ့အတွက်ကြောင့်ရယ်တူဦးနဲ့တူကတော့ဘာပြောပြောကျွန်တော်တို့ဒီလိုမျိုးအစည်းအဝေးတွေတက်ရောက်တဲ့အတော့အခါရင်တော့လကောက်တခါလေးကိုမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါရင်တော့လကောက်အဲ့ဒီအချိန်တွေမှာတော့သူ့အမြင်ကို့အမြင်တွေကြောကြတဲ့အနေအထားမျိုးတော့ရှိပါတယ်ခုနနှစ်ယောက်ထိုင်ပြီးတော့နင်လားဟိငါလားဟိဆိုတဲ့ဥစ္စာမျိုးတော့အပြန်အလှန်ပေါ့နော်ဟိုဆွေးနွေးညှင်းခုန်ခြင်းတော့ဟုတ်မရှိပါဘူးဆိုတဲ့ဥစ္စာလေးတော့ဒါတော့ကျွန်တော်အတိပေးလို့ပါတယ်ခင်ဗျာ
ခုဒီနှစ်ကုလသမဂ္ဂထွေထွေညီလာခံရောနောက်ဘေးဘန်အစည်းအဝေးတွေရောအားလုံးကနေပြီးတော့ဒီမြန်မာပြည်သူတွေကကုလသမဂ္ဂကိုအားကိုးနေတဲ့အချိန်မှာဒီနောက်တစ်ဆင့်ပေါ့နော်နှိစက်တဲ့အနာဂတ်မှာလက်တွေ့ကျအကောင့်ထဲပုံမှုတွေကိုညှော်လင့်နိုင်မလဲရှင
်အခုပြန်ကြည့်လိုက်ပေါ့နော်ကျွန်တော်နှစ်နှစ်ခွဲလာပြီကျွန်တော်တောင်းဆိုတဲ့ဥစ္စာတွေဘာတွေရသေးလဲဆိုတဲ့ဥစ္စာတော့တကယ်မေးခွန်းထုတ်เสียအကြီးတော့ရှိနေပါတယ်ပေါ့နော်တချို့နိုင်ငံတွေကတော့ပြောနိုင်တယ် အဲသူတို့လူသားချင်းစာနာမှုအကူအညီပေးတွေကိုပေးနေပါတယ်ပေါ့နော်ကုလသမဂ္ဂတော့လည်းအကောင်တဆင့်တော်လည်းအကောင်ကျွန်တော်ဒေတာတွေအဖွဲ့အစည်းကတဆင့်တော်လည်းအကောင်ပေးနေတယ်လို့ပြောစရာတော့ရှိနိုင်တယ်ဒါပေမဲ့ကျွန်တော်မေးခွန်းကဒီပေးတဲ့ဥစ္စာကဘယ်လိုပုံစံနဲ့ပေးတာလဲတကယ်ရောလူအပ်တဲ့လူတွေစီကိုတကယ်ရောရောက်နေရလားဆိုတော့မေးခွန်းပေါ့နော်ဒါကြောင့်သူတို့မေးလိုက်ရင်တချို့ဥစ္စာတွေကတော့စ ပြီးတော့ဒီပဋိပက္ခဖြစ်ပေါ်နေတဲ့ဒေတာတွေမှာမာတကယ်လိုအပ်နေတဲ့လူတွေအဲ့မှာအများဆုံးပဲပေါ့နော်အဲ့ဒီလူတွေစီမရောက်ဖူးဆိုတဲ့ဥစ္စာမျိုးကျွန်တော်တို့သိရတဲ့အတွက်ကြောင့်စိတ်မကောင်းဘူးဒါကြောင့်ဒါတွေကိုတော့ကျွန်တော်တို့ဆက်လက်ပြီးတော့သိအောင်တော့ပြောနေတယ်ပေါ့နော်ခုနဒီစစ်တပ်ကအကြမ်းဖက်ပြီးတော့တပ်ဖြတ်နေတဲ့ဥစ္စာတွေရပ်ဖို့ဆိုတဲ့ဥစ္စာလည်းအခုထိ မရှိသေးဘူးပေါ့နော်ထိထိရောက်ရောက်ရန်နိုင်အောင်လုပ်နိုင်တဲ့ဥစ္စာမရှိသေးဘူးဒါကြောင့်ဒီလိုမျိုးတွေအတွက်ကိုတော့ဒီနိုင်ငံတကာပေါ့နော်ကုလသမဂ္ဂအနေနဲ့ respond လုပ်တာတော့ကျွန်တော်တို့အားမလို့အားမရတော့ဖြစ်သေးတယ်ဒါကြောင့်သူတို့လုပ်တဲ့ဥစ္စာပေါ်ကိုကျွန်တော်တို့အားမလို့အားမရဖြစ်လို့ကျွန်တော်တို့မတောင်းဝဲနေရမလားဆိုတော့အဲ့ဒါလည်းမဟုတ်တော့မဟုတ်ပေါ့နော်ကျွန်တော်တောင်းဖို့တောင်းရမယ Tarolego expectation yang nyare chini ma suin no lebo not kali jai. Ku second zamua po vido pientan lare usa shiva. Tajao chanoru expectation or tara ta tabime dilumu pipian nide dilumu akin jini ma bono chanoru lu jine di meare usari yaro shida da pide dujamono. Go down so ame usa down so re de chay male. Go yada lao go yada lao bono. Go pidu go nanga dwe yada lao do go yuburo luame sure usali le. ပြောလို့ပါတယ်ဘောနော်ဒါကြောင့်ဒီနိုင်ငံတကာအနေနဲ့ကျွန်တော်တို့အမြဲတမ်းပြောနေတဲ့ဥစ္စာတော့ပြည်သူတွေရဲ့အတန်ကိုတေချာနားထောင်ပေးပါပြည်သူတွေရဲ့စံနာပြည်သူတွေရဲ့လူလာချက်တွေကိုလည်းတေချာချာ ဒီမှာတာဝန်တွေဆောင်ရွက်တဲ့အခါမှာလည်းပေါ့နော်အဓိကကတော့ကျွန်တော်အဓိကအချက်ကြီးအရင်ကလည်းပြောဖို့ပါတယ်အဓိကရည်မှန်းချက်နှစ်ခုနဲ့ကျွန်တော်ဆောင်ရွက်နေတဲ့ဥစ္စာရှိပါတစ်ချက်ကတော့ပေါ့နော်ဒီကျွန်တော်ကုလသမဂ္ဂမျက်နှာစာကိုအသုံးပြုပြီးတော့ဒီစစ်တပ်အနေနဲ့ပေါ့နော်သူတို့လုပ်နေကြ မစ်အင်ဖော်မေးရှင်းဒစ်အင်ဖော်မေးရှင်းတွေမလုံနိုင်အောင်ကျွန်တော်တို့တတ်နိုင်သမျှဒီကနေကာကွယ်ပေးတယ်သူတို့ပလက်ဖောင်းမရအောင်ကျွန်တော်တို့ဆောင်ရွက်တဲ့ဥစ္စာရှိတယ်ဒါကတော့အခုထိပေါ့နော်ဒီဘက်ယူရောက်မျက်နှာစာမှာတော့
ဟိုကရက်စပွန်လုပ်တဲ့ဥစ္စာတော့ဟိုအားမလို့အားမရဖြစ်နေတဲ့ဥစ္စာတွေတော့ရှိပါသေးတယ်ဆိုတဲ့ဥစ္စာလေးအခွင့်အရေးလေးရတော့ဟိုပြောကြားလို့ရပါတယ်ခင်ဗျဟုတ်ကဲ့အခုလိုဗီဒီယိုကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်အတိုင်းပါရှင်ဟုတ်ကဲ့ကျေးဇူးကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးတကူးတကကျွန်တော်တို့အဖွဲ့ရုံးလာရောက်ပြီးတော့အင်တာဗျူ
Takaro, Kulatamaga Sayam, Yama Amiere, Kuzaleta, Maji Ujo Mutungu, Fiwi Mimabanga, May Dancing, American Pidansu, New York Mumati, Dantri Somimi and Tarago, Shuzana Singera Pipareshi, Akusa Biro, a passing canary good in Sapi Jamare, Jinzono, Siboy canago in Sapi Jamare, Kobin and Tikabe Yoga Saya, Kanda Chatego, Piesho Bide Nabaima, Kido Longani Nedu, the Chado, Siboy Longani, Piamiroma, Akangare, Tainangama, Yama Siboy Longani, Dumyala Nibare, Tema, Lowe Yerana sign in a Jamia Yerana Lungani le Bawi Mare, Tining and Ye Jamia Yerana Lungan Kanama, Yamaning and Nari to a CY Queen La Lari Nepata Biro, Great Burma International Thailand Company at Darida, Masumon Dogo, Matangi Taiga Satu and Mimian Biro, Didrimaya CY Kanama Din Satavare.
Zigua go,
ဒီမှာရဲ့ထဲမှာပါဝင်တဲ့စီကွက်တစ်ခုပေါ့နော်ဆိုတော့ထိုင်းနိုင်ငံမှာတကယ်လို့လုပ်ငန်းလုပ်မယ်ဆိုတဲ့ယတနာကုန်တယ်ရှိခဲ့မယ်ဆိုလို့ရှိရင်နိုင်ငံတကာကနေပြီးတော့မှအတိမတ်ပြုထားတဲ့စောင့်မျှရတနာတင်းတန်းတွေကိုတက်ရောက်တက်มาရရှင်ဒီစောင့်မျှရတနာတင်းတန်းတွေကနေပြီးတော့နိုင်ငံတကာစံနှုန်းနိုင်ငံတကာရေသွေးတွေအကြောင်းနိုင်ငံတကာစီကွက်မှာရှိတဲ့အတုံးနှုန်းတွေအကြောင်းကိုတင်စ
ในงานการซื้อขายกูมีเนี่ยอาคารมาโอ้แค่ล่าสุดเราแค่มือเราสีบาร์เลยทำไมสมมติในงานเราทายแบบการลงเงินเช่นเนี่ยไปขอรับเช็ดตัวจังหวะลูกตัวมีเนี่ยเช่นแม่สรุปเช่นเนาะเท่าเป็นลีดีเช็ดตัวจังหวะลูกแล้วจังทุกคนเนี่ยแสดงยอดรับเช็ดไปเช่นลงเงินที่ทำเนี่ยเช่นมาเรากูยื้อเช่เลยมาแกเนี่ยกูยื้อเช่เลย ลงเงี้ยมันมาดีบีรอมาแค่แค่เรียมาดูนี่ชาวโลกเทมาเรื่องสมมติลงเงี้ยเราจำเนี่ยปัจจัยที่คุยสื่อเรื่องลงเงี้ยเพื่อไปเช่นแต่จำมือเราจะมาเรื่องลงเงี้ยเราจะรอลิมิตเพื่อไปเนาะดูไรอันนี้เพื่อนเราใช้ลงเงี้ยมีมาเข้าใจตัวจำมือเราจำเนี่ยสิ่งว่าท้ายนั่งเงี้ยจำเนี่ยสิ่งว่าอันนี้เนี่ยเลยดูอันนี้ดีเลยเลเวลที่คุ้มมาชีรับเพื่อไปตัวจำมือเราไปขอเจนแคมบีรอมา
พ่นเลยดับเชื้อไรพี่ไปเช่นแต่ช้าลงงานสักการีมาเราอายุยุต่อแค่แค่รีชิกังชินายมาเลยเช่นจะมารีบลงงานมาเราลูกอันนี้เลยสักการ์ตคู่มากว่าวันยังไรดับเชื้อตัวจำหัวลูกแค่แค่รีชิกังเป็นแม่พ่นเลยนั่งเกลียบบ่เนาะกับพี่โยกับกาละลงมาท่านงานด้วยกับอะไรคิดว่าลงงานเปลี่ยนเลยอาการลาบี
เนี่ยมันเงินตาเต้นชีลูกไก่นี่ใช่นี่จะได้ใช่เงินมาเนี่ยมาลงเงินสิ่งนี้ด้วยสิ่งกว่ากันเลยสิ่งนี้ได้ปะจำมาเรื่องนี้เนี่ยใช่มาสิ่งเดียวอินเทอร์เนชั่นแนลมากกว่าเลยตั้งแต่ท่าตลุ่มอยู่เนี่ยมาเป็นมาสิ่งเดียวเนี่ยมากงเดรีกูเลยตั้งแต่ท่าไปเช่นจำมาเรื่องยูมาจ่าเลยเซอร์วิสที่อารอแต่ท่ายูนี่เนี่ยเชื่อเชื่อแต่ท่ายูนี่มาอังกฤษลุยามะไทยลุยามะเช่น จำรู้ยังจะมารอเองเลยรู้ยามไหมท้ายรู้ยามไหมมีมาลุยามไหมเช่นสำหรับนี่มาปีอ่ะลงเงินชนิดเนี่ยในนั้นเงินก็มาชีวิตลงเงินชนิดเนี่ยใช้เส้นชนามอยู่ช่างไว้ชนามอยู่ที่เอาเนี่ยที่เอาเนี่ยลงจีบุรีที่สาวจ่าเรื่อยเฉยมาจำรู้ว่าจ้างกันอันนี้เนี่ยจำเนี่ยดีกว่าสิสิบปีรับเช่นไปเช่นแต่จำรู้ว่าจะช้าจงในเนี่ยสาวรู้เช่นจำรู้ดีแล้วก็ไปใส่ยามาเป็นมือหูเลยปีไหนมาเลยกูบอกมาลงเงินชนิดตัวเล็กเท่ากันทุกเช่นแม่ลูกจ
ွက်ကိုဝင်ရောက်ထိုးဖောက်တာမှာတော့နိုင်ငံတကာစံနှုန်းအတိုင်းအရေးအသွေးမီလုတ်ကင်နိုင်ရင်ရေရှည်ရက်တည်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲမြန်မာလူငယ်လုပ်ငန်းရှင်မတ်စုမွန်တူကပြောပါတယ်
ထိုင်းနိုင်ငံမှာအခုလက်ရှိအနေနဲ့ကတော့မြန်မာပြည်မှာရှိတဲ့မြန်မာပြည်ကထွက်တဲ့ကြောက်တွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံကိုတဆင့်အိန္ဒိယအနေနဲ့တဆင့်ဝင်ရောက်လာတဲ့စိတ်တွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံကိုကိုလံဘီယာအနေနဲ့တဆင့်ဝင်ရောက်လာတဲ့မြရတွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံရဲ့ဈေးကွက်မှာဒီလိုမျိုးကြောင်မြတ်ပညာရှင်ကြောင်မြတ်အတတ်ပညာပိုင်းဆိုင်ရာအနေနဲ့ဝင်ရောက်မယ်ဆိုလို့ရှင်တော့ကျောင်းမြတ်အခန်းကဏ္ဍမှာကကျောင်းမြတ်ယရနာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအစိုးရကနေချမှတ်ထားတဲ့ဥပဒေတွေရှိပါတယ်ရှင်။ထိုင်းနိုင်ငံအစိုးရကချမှတ်ထားတဲ့ဥပဒေနည်းလမ်းတွေကိုလိုက်နာပြီးတော့မှဖွင့်လှစ်မယ်ဆိုလို့ရှိရင်တော့သူတို့ရဲ့စံနှုန်းတွေနဲ့ညီတာဖြစ်တဲ့အတွက်ကြောင့်မို့လို့အတိမပြုခံရမယ်။ထို့အတူပဲနိုင်ငံတကာမှာရှိတဲ့ကုန်တယ်တွေကလည်းဒီလုပ်ငန်းတစ်ခုရဲ့ system နဲ့စံနှုန်းတစ်ခုကိုကြည့်ကြတာဖြစ်တဲ့အတွက်ကို့အနေနဲ့ပေါ့ကို့လုပ်ငန်းအနေနဲ့ကောင်းမွန်တဲ့ system တွေကောင်းမွန်တဲ့စံနှုန်းတွေရှိမယ်ဆိုလို့ရှိရင်တော့ဝင်ရောက်ပြီးတော့ရည်တည်နိုင်မယ်လို့ယုံကြည်ပါတယ်ရှင
်။ယင်းဒီမြုပ်နှံမှုအနေငယ်နဲ့ထိုင်းနိုင်ငံမှာလုပ်ငန်းစတင်ထူထောင်တဲ့နေရာမှာတော့ထိုင်းနိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းဆောင်ရွက်နိုင်ရေးသူမအတွက်တော့ထိုင်းနိုင်ငံသားတွေရဲ့အကူအညီကလည်းအဓိကချခဲ့တယ်လို့မဆွမွန်တိုးကပြောပါတယ်။
ထိုင်းနိုင်ငံမှာဒီလိုလုပ်ငန်းဖွင့်มาပဲဖြစ်ဖြစ်ကုမ္ပဏီဖွင့်มาပဲဖြစ်ဖြစ်လုပ်ငန်းထူထောင်มาပဲဖြစ်ဖြစ် investment ကြီးတယ်ဆိုရင်တော့တမျိုးပေါ့နော် investment အနေငယ် investment အနေငယ်နဲ့ကိုယ့်ရဲ့ပညာရဲ့အနေငယ်ကိုထည့်သွင်းပြီးလုပ်မယ်ဆိုလို့ရှိရင်တော့
ထိုင်းလူမျိုးတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်ဖို့လို့ပြောပါတယ်ရှင်။နိုင်ငံတကာဈေးကွက်မှာဝင်ရောက်ထုတ်ဖောက်တဲ့အခါမှာအရေးအသွေးစံနှုန်းတွေကအရေးကြီးလာတယ်လို့လည်းသူမကပြောပါတယ်။ဒါပြင်ပြည်ရင်းပြည်ပစည်းကွက်မှာလည်းကျောင်းရည်ရတနာအရာအဝယ်မှာအရေးအသွေးအသင့်မှတ်ပြုလက်မှတ်တွေကိုပို့ပြီးတော့အားထလာကြတာကြောင့်လဲကျောင်းရည်အရေးအသွေးစစ်စစ်တဲ့ဓာတ်ခွဲခန့်လုပ်ငန်းတွေဟာ
ဒီမှာရှိတဲ့ကုန်တယ်တွေကတော့ငကိုရေရရှင်နိုင်ငံတကာစံနှုန်းနဲ့အညီစည်းရောင်းစည်းဝယ်လောက်ကြတဲ့အချိန်မှာတောင်တဲ့တောင်နဲ့လုံချင်မှုတစ်ခုနဲ့လောက်ကြတာဖြစ်တဲ့အတွက်လူတိုင်းနှိပါးကထိုင်းနိုင်ငံမှာအကြောင်းမြတ်ကိုစစ်ဆေးချက်ထုတ်ပြီးတော့မှရောင်းကြပါရဲ့ရှင်အခုမြန်မာပြည်မှာလည်းလက်ရှိအနေထားအရတော့အားလုံးကစစ်ချက်ထုတ်ရတယ်ဆိုတော့
မတင်ခီထိုက်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးခံနာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုကဟိုတယ်လုပ်ငန်းတွေစားသောက်ဆိုင်လုပ်ငန်းတွေမှာဧည့်သည်နဲ့ဓာတ်ရိုက်ထိတွေ့ဝန်ဆောင်မှုပေးရတဲ့ဝန်ထမ်းတွေရှားပါးနေခြင်းဖြစ်ပါတယ်ဒါကြောင့်ဒီလုပ်ငန်းတွေမှာအလုပ်လုပ်ကိုင်လူသူတွေအနေနဲ့အလုပ်ရှိတဲ့နေရာကိုကိုယ်တိုင်
hotel ne de khokan longa asa taw longan ni pawe ma de america ga hotel 80 ya ga nong jaw ma alou tama ma long lawt de pyatana chou ni de lo american hotel ne de khokan mya longan a tin ye di chon la rong ga sit dan ma twei shi ba de adhika ga di longan lo an chat ne kai ni de jwan chen lou da ri sha ba ni da ba ဘလောက်တောင်ရှားပါနေလဲဆိုတာသိရဖို့အတွက် American ပြည်ထောင်စု San Francisco မြို့ Bay Area ကဒီနာမည်ကြီးဟိုတယ်တစ်ခုမှာ Air Jo Manager လုပ်နေတဲ့ Manila Mason ကိုမေးကြည့်မှဖြစ်ပါတယ်
။လောလောဆယ်မှာတော့ဟိုတယ်ဆိုတော့ front line အရေးကြီးရယ် front line မှာလောလောဆယ်လူရှားတာအရန်ခက်တယ်။ Housekeeping ကတော့ကိစ္စမရှိဘူး။ Housekeeping ကတော့ agency တွေကနေဆက်သွားတာရှိရယ်။ဆိုတဲ့အခါကျတော့လောလောဆယ် bar restaurant ဖြစ်ရဲ့အခါကျတော့ front office the operation ပေါ့နော် operation concierge အကောလို့ပေါ့ different line operation line ကြီးရတော့ဘလို့စင်မှာလူရှာအများကိုခတ်တယ
်ဆိုတော့ခတ်နေတယ်ဆိုတဲ့အခါကျတော့ဟိုဝန်ထမ်းလိုနေတဲ့နေရာတွေအတွက်ကအလုပ်လာလျှောက်တဲ့သူမရှိတာလားလိုတဲ့အလုပ်တွေအတွက်ကိုဒီကြွန်ကြန်ကြည်ကြဲပေါ့နော်ဟိုတင့်တော်တဲ့လူမျိုးရှာလို့မရတာပါလား
တဝက်စီပဲအလုပ်လာလျှောက်တဲ့လူကရှိတယ်ဒါပေမဲ့လို့သူ့ရဲ့ qualification ကတစ်ခါလေကြောက်အောင်ခါကြောက်အရန်ကိုကိုလိုအပ်နေတဲ့ minimum ပေါ့နော်ဒီဟိုအခေါ်လေလိုအပ်ချက်ကမပြည့်တာရရှိရဲအဲ့တော့ကိုက interview လုပ်လို့မရပြန်ဘူးလာလျှောက်တဲ့အခါကျတော့လေဟိုဘယ်လိုပြောမလဲ experience ပါညာတွေကမရှိကြဘူးမရှိကြတဲ့အခါကျတော့နှစ်မျိုးလုံးပဲနှစ်ခုလုံးပဲကိုကအခုဘာလုပ်နေရလဲဆိုတော့အတွေ့အကြုံမရှိရင်တော့မှဒီ personality ကောင်းမယ် customer service skill ပေါ့နော်သူတို့ရဲ့ professional appearance ကောင်းမယ်နောက်ပြီးတော့ဒီဆိုလို့ရှိရင်ကိုရတက်ခါရဲ့ဟို hiring လုပ်လိုက်ရတယ်hiring လုပ်လိုက်ရတယ်ရှားသွားတာတော့နှစ်မျိုးလုံးပဲအဲ့နှစ်မျိုးလုံးပါပဲဘလို့မအောင်တော်တော်လေးကိုရှားတာခက်နေရဲ့အခုချိန်မှာအဲ့ဒါဒါဒီဟိုဒီနေရာတိုင်းလို့လို့နေပါပဲ
ဆိုတော့ဒီ American ကုန်သွယ်ရေးများအတင်းရဲ့တို့အချက်လက်တွေအများဆွေရဲ့ဒီ hotel လုပ်ငန်းနောက်ဒီစားတောက်ဆိုင်လုပ်ငန်းပေါ့လေဆောဆောပြောခဲ့တဲ့လူမျိုးဒီ leisure and hospitality ကဏ္ဍပေါ့လေဆိုတော့အဲ့မှာအလုတ်သမားမလောက်ထားတဲ့ပြဿနာအများဆုံးရှိတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီအလုတ်ခတ်နဲ့နှုံးရလေအဲ့ဒီကဏ္ဍမှာများတာကိုတွေ့ရတယ်ဆိုတော့ဒီကျွမ်းကျင်တဲ့ဟိုဘယ်လိုခေါ်လဲလိုအပ်တဲ့ပေါ့နော်ကျွမ်းကျင်မှုမပြည့်ပေမဲ့လေအလုတ်မှာလူလိုနေတဲ့အခါကျတော့ဒီကြားတဲ့လူကိုပဲခန့်လိုက်ရတာမျိုးဖြစ်နေတာမျိုးလားရှင
့်ဟုတ်တယ်။ကြားတဲ့လာလျှောက်တဲ့လူတွေကပေါ့နော်ကိုဖြစ်နိုင်ပြီးတော့ train လုပ်နိုင်မဲ့လူမျိုးအဲ့ဒီဟာမျိုးကိုပဲကိုရရတာကိုဆွဲပြီးတော့ train လုပ်ပြီးတော့ဒီအခုလောကဒါကို operation ကို run နေရတယ်အဲ့တော့ hotel တိုင်းတူလို့လို့ပဲအဲ့ဒီအခြေအနေပေါ့နော်စားတောက်ဆိုင်တွေရော hotel ရောအကုန်လုံး front line အကုန်လုံး
ဆိုတော့အဲ့ဟာမျိုးကဒီကိုအဓိကပေါ့နော်ဒီ covid ကရောဂါဖြစ်ပြီးရဲ့နောက်ပိုင်းမှာအဲ့လိုကျွမ်းကျင်တဲ့အတွေ့အကြုံရှိတဲ့ဝန်ထမ်းတွေတော်တော်လေးရှားခက်တယ်ခက်ခဲလာတယ်ရှားလာတယ်ဆိုပြီးတော့လုပ်ငန်းတော်တော်များများပြောတာပြောနေပါတယ်ဆိုတော့ဒီအတွေ့ဟိုမန်နီလာရဲ့အတွေ့အကြုံရပေါ့နော် hotel လုပ်ငန်းမှာရောဒီ covid ကာလနောက်ပိုင်းမှာအခုလိုမျိုးဝန်ထမ်းရှားရတာပို့ပြီးတော့ခက်ခဲသွားတာလားရှင့်
ဟုတ်တယ်အရင်ခက်ခဲသွားတယ်အရင်ကနဲ့ဘလို့မအောင်မဆိုင်တော့လုံးရဲနည်းနည်း၃နှစ်လောက်လေတော်တော်လေးကိုခက်ခဲသွားတယ်ဒါကြောင့်မလို့အခုချိန်မှာမြန်မာပြည်ကနေပြီးတော့ရောက်လာကြရဲဟိုတယ်လုံးရဲမစိတ်ဝင်စားရဲဆိုလို့ရှိရင်ဒီခွေရေးကိုရအောင်ယူပါကိုနေတဲ့မြို့ပေါ့နော်ပုံမမူတည်ပြီးတော့ကိုယ့်ရဲ့ဟိုအိမ်နဲ့နီးနီးနန်းနန်းမှာရှိရဟိုတယ်ပဲဖြစ်ဖြစ်စားတောက်ဆိုင်ပဲဖြစ်ဖြစ် front line ကို
ဒါလိုက်တော့ပြီးတော့ကိုလုတ်ချင်တဲ့နေရာကိုဒါလိုက်တော့ပြီးတော့ဒါလိုက်တော့ရှောက်ကြပါအဲဆိုလို့ရှိရင်အလုပ်ကန်ခွင့်ရအခုချိန်မှာအရန်ကိုလူရှားမနေတဲ့အချိန်မှာတမန်တွေကအရန်များနေတဲ့အတွက်ကြောင့်မလို့လုတ်ရနိုင်တဲ့ခွင့်ရအများကြီးရှိနေတယ်အများကြီးရှိနေတဲ့အတွက်ကြောင့်မလို့ဒီချိန်ကတော့အကောင်းဆုံးချိန်ဖြစ်တယ်စူးစမ်းစီချင်တယ်ဘာဖြစ်လို့လဲဆိုတော့လက်ထဲမှာ
qualify ဖြစ်တယ်လို့ရနေရာမှာမရှိဘူးဖြစ်တယ်အဲ့တော့တုံးလေးနေရာကိုတွားပြီးတော့လှုပ်ရှားထားမယ်ဆိုရင်တနေရာမဟုတ်နှစ်နေရာလောက်ကတော့အနေဆုံးအင်တာဗျူးခေါ်ပါတယ်အဲ့တော့မိပါပဲအဲ့လိုမျိုးပေါ့နော်ဟုတ်ဆိုတော့ဟိုတယ်လုပ်ငန်းမှာပေါ့နော်အထူးသဖြင့်ဒီမနီလာတော့လိုမျိုးဒီအဲ့လိုလုပ်ငန်းအလုပ်မျိုးလုပ်ဖို့အတွက်ဆိုရင်ဟောဘယ်လိုအရေးအချင်းမျိုးတွေရှိဖို့လိုလဲအဲ့တော့
ဒီကနေ့ကျွန်တော်ပြင်မယ်လဲဆက်ဆွာလို့နည်းနည်းအချက်ကကြတော့သူကစဉ်းစားမယ်။အော်ငါဒီရောက်ခါစဒါပေါ်တော့ចောင်းသွားတက်ဆရာလို့လားပါလားအကယ်ရန်ထရီလေဗယ်လို့ဝင်မယ်ဆိုလို့ရှိရင်ဆက်ဆွာလို့ဘော့ဖရန့်ဒက်အေဂျင့်ဒီပါကောလေဘာဂျန်ဒါဘရိတ်ဖတ်အတန်ဒန့်ပီအမ်ကုတ်ပြီးကနေ့အော်ဒီចောင်းသွားတက်ဆရာမလို့ចောင်းသွားတက်ဆရာမလို့အဓိကကိုယ့်ဘက်ကအရေးကြီးဆုံးကတော့ ဆိုဆိုလို့မျိုးပေါ့အင်္ဂလိပ်စာဘက်ဂရောင်းကောင်းရမယ်နေ့အချက်ကအလုပ်ကိုရိုးသားရမယ်အချိန်မှန်သွားရမယ်ပပလို့လဲဆိုတော့ကိုကအကယ်အင်္ဂလိပ်စာအားနည်းနေရဆိုရင်တော့မဒီဟာကိုကဒီအခြေကိုဝင်ပြီးတော့ဒီအထွေအကြုံယူပြီးတော့နားလောက်ရမှာဆိုတော့လေပြီးရခါကျတော့သူပြင်ဆင်နိုင်တာအတော့ဒီ
stress အတွေ့အကြုံတွေ stress ရမ်းများမယ်ဒီ customer service line မှာပေါ့နော်အဲ့ဒီဟာတွေကိုကြိုးပြီးတော့ပြင်ဆင်ထားနိုင်ရမယ်အဓိကတော့strong personality ကောင်းရမယ် professional appearance ရှိရမယ်ကိုက customer service skill လုပ်နိုင်တယ်အင်္ဂလိပ်စာ background လေးကလည်းကောင်းတယ်အရန်ကိုသင်ယူဖို့အတွက်လည်း willing ဖြစ်တယ်ဒီ hospital တွေကိုလည်းစိတ်ဝင်စားပြီးတော့ဒီ line မှာပေါ့နော်
တက်မြောက်ပြီးတော့ growth ဖြစ်ချင်တယ်ဆိုလို့ရှိရင်ဒါရိုက်ပေါ့နော်လာတွတ်လျှောက်ပါတွတ်လျှောက်လို့အကယ်၍ကန်ကောင်းချင်တယ်ဆိုလို့ရှိရင် manager အရှိမှရှိနေဆိုလို့ရှိရင် manager နဲ့direct တွေ့ပြီးတော့direct ပြောပြပါစိတ်ဝင်စားပါတယ်လျှောက်ချင်ပါတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ကိုယ်ရဲ့ဘက်ကကြီးလိုက်တဲ့အခါကျတော့ဒီလူလေးကဘယ်နားမှနေလဲဘာ background ရှိတယ်ဒါအိုတယ်ပဲတော်တော်စားတော့ဆိုင်နေတော်တော်စူပါဗိုက်ဇာကိုဝဲတွေ့သည်ဖြစ်စေမန်နေဂျာကိုဝဲတွေ့သည်ဖြစ်စေကိုကပြောလိုက်တယ်ဆိုလို့ရှိရင်ဒါအကြီးမားဆုံးတော့အခွင့်အရေးပဲအဲ့ဒါမန်နေဂျာကိုရေဆိုလို့ရှိရင်အော်သဘောကျပါဟာဒီနားမှလည်းနေသူ့ကိုကြည့်ရတာလေးကလည်းဟိုဟာလေးဖြစ်တယ်စကားလေးနည်းနည်းပြောချင်နောက်တနေ့ကျရင်ကိုကအင်တာဗျူးကိုချိန်လိုက်တာပဲအဲ့လိုမျိုးပေါ့အကယ် တစ်ခေါက်ချက်လာတယ်အဲ့လိုမျိုးပေါ့နော်သူကလုံးချင်တဲ့အလုပ်တစ်ခုကိုကြိုးကြစားစားလေးနဲ့ give up မလုပ်ဖဲနဲ့သွားလို့ရှိလို့ရှိအတိမတ်ပြုခြင်းကိုခံရမယ်အော် तू ကတကယ်အလုပ်ရှာနေရပါလား तू ကဘယ်လိုပြောမလဲ train လုပ်ချင်တဲ့ train လုပ်နိုင်တဲ့လူတစ်ယောက်ဖြစ်ပါလားဆိုတဲ့အခါကျတော့ manager ရဲ့ဘက်ကသူ့ကိုပို့ပြီးတော့စိတ်ဝင်စားပြီးတော့စောစောလိုမျိုးပေါ့ interview ချိတ်လိုက်တာပြောပါမျိုးရှိတတ်တယ်ရှိတယ်ပေါ့နော်အဲ့ဒါလောလောဆယ်ကိုရီးလုပ်နေတဲ့အလုပ်ပဲ
San Francisco မြို့ Bay Area ကနာမည်ကြီး hotel တစ်ခုရဲ့ agent manager Manila Mason ဖြစ်ပါတယ်ရှင် hotel လုပ်ငန်းတွေမှာဒီ agent လို့ agent တွေနဲ့တိုက်ရိုက်ဆက်ဆံရတဲ့ဝန်ထမ်းနေရာတွေရှားပါနေတဲ့အတွက်ဒီအလောက်ကိုက်အတွေ့အကြုံရှိသူမျိုးထက်ကိုအလောက်စူးစမ်းခြင်းစိတ်ရှိသူတွေကိုရွေးချယ်နေကြရတယ်လို့ပြောပါရရှင်။ကျမစုမြတ်ပ
ါမှာ။မဆုမြတ်မုံရဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါရရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းတော်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နယ်သာလန်အမှုပညာပြလိုက်ကနေကိုဗစ်ကာလတုန်းကဖောက်ထွင်းခိုးယူခံရတဲ့ကမ္ဘာကျော်ပကြီးဆရာကြီးဗန်ဂိုးရဲ့ပကြီးကားတစ်ချက်ကိုဆာလာအိတ်ထဲကနေပြန်ပြီးတော့ရခဲ့တယ်ဆိုတဲ့အကြောင်းထင်ပေါ်ကျော်ကြားတဲ့အမှုပညာလောကကသတင်းတွေကိုမယ်ရသနာကျော်တင်ဆက်ပေးထားပါတယ်
ကိုဗစ်ကရောဂါကာလာထဲမှာပိတ်ထားခဲ့တဲ့ပြလိုက်ကနေခိုးခံခဲ့ရတဲ့ကမ္ဘာကျော်ပကြီးကားတကား၃နှစ်ကြာမှပြန်ရှာတွေ့ခဲ့ပါတယ်။ Namejo Dutch Pajisiaji Vincent Van Gogh Pajigago Pembro, Chadri Gede Sura, Netherlands Nangama Shide, Cronyham Piaraka, Septima Senior Nigawe, a deep Juduan Gavari. Van Gogh, the personage garden at Noonan in Spring. Noonan Yopiajang, New Benjam Pajigaha, Taushia Sister Ligunama, Swagger Apsipio. Natonese, Malarima, Amsterdam Muro Shijan, Changa Laren Piaragani Pio, Nyawe Winyang Sinin Pio, Kukangay Apsipari. A Pajigao, Hronihan Piaragani Pio, Natazima Kukangay Awa. Tibijiga Piajilo, Hronihan Piaragani, a two one yabro, Seta Taya, Yami Bailo, Piarai Nujayemu, Andres Lumna Piavai. Tilo Chine Yang, one will lose some pay to Manimago, two Jesu de Marilule, Tinya Jema, Piotawai. ဒီကိစ္စမှာအဓိကပါဝင်လောက်ကင်ပေးတဲ့ဒတ်မေဝါအနုပညာပစ္စည်းများဆိုင်ရာဆောင်တဲ့အာသာဘရန်ကိုအထူးရင်ညွှန်ပြီးကျေးဇူးတင်ကြောင်းပြောထားပေးမယ်လေအသေးစိတ်တော့မဖော်ပြထားပါဘူးပကြီကားကိုဘယ်လိုပြန်ရလဲဆိုတာကိုလည်းဖြေချဖို့ငင်းဆက်ပါတယ်ဒီပကြီကားမှာထိခိုက်ထားတာတော့ရှိပါတယ်ဒါပေမဲ့အပေါ်ရန်ပြောရရင်တော့ကောင်းကောင်းမွန်မွန်အခြေအနေမှာရှိနေပါတယ်လို့လည်းပြောပါတယ်ဒါပေမဲ့လာရည်အ bare. Di pichi ka tamu ko le mati ya be me. Takha de le chong nao chong ke le lan tien no dollar tan mao mya swa ya de ta wa. Ta me le di pichi ka kho khan ya ka de ka amagan company ka yo pi twa be mlo. Amagan company ka di pichi ka ko pain twa pi lo. Pya rai a ni ne lo pichi ka ko a yin u song pyan pi lo wae kwin shi de tai pyan wae me lo pyo wa de. The person is garden at Noonan and Spring pichi ka ko ပြားရဲမှာမကြခင်ပြန်ပြီးတော့ပြတာထားနိုင်တယ်လို့မျှော်လင့်မိမယ်လေဒီကြားရဲမှာလာတော်တော်မဟုတ်ရင်တော့မှဒရင်ပတ်အနေငယ်တော့ကြာအောင်နိုင်မယ်လို့လည်းပြောပါတယ်ဆယ်လက်မှာ20လက်မှာစက်ကူပေါ်မှာရေးဆွဲထားတဲ့စီစေးပကြီးကဟာဖျားရှိခိုးเจ้าမျှော်စင်နောက်ခံနဲ့တန်းကြံတစ်ခုလည်းတပင်တွေလည်းမှလူတယောက်ရက်နေတဲ့ပုံဖြစ်ပါတယ်ရှာကြီးဖန်ကိုနယ်သာလန်နိုင်ငံသူရဲ့မိသားစုတွေရှိရာနယ်ဘက်က 都没追给俺的不完的文件哦，开超上妹妹也说他的，不及家里这个的卡皮巴的。那白马都变得难言，当晚我表示你谈一个表，哎马罗都一样不表道道的动表，他是要过在国内，这马也抽烟表，没上八年前提，不表锻炼到白的不及家里个也切给白的。
အနုပညာလောကကထူးခြားတဲ့သတင်းလေးတွေကိုစုစည်းပြီးတော့တင်ဆက်ပေးခဲ့တဲ့မယေးသန္နာကျော်ရဲ့တက်တန်ရောင်သတင်းလွှာအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကြံနေသေးတဲ့အချိန်မှာတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေကိုစစ်တပ်ကရှင်းလင်းတုတ်တင်ရမှာFacebook ရဲ့တာဝန်မကင်းခဲ့တာကြောင့်မိခင်ကုမ္ပဏီဖြစ်တဲ့ Meta ကနိနာကြီးအမြင့်ဆုံးပေးဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်။တိမ်နဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့2019ခုနှစ်ထဲကစစ်တပ်ရဲ့နေမည်ရှင်းလင်းတဲ့စစ်စင်ရေး6နှစ်ပြည့်တဲ့အချိန်ထိနိနာမှုတွေအတွက်တာဝန်ယူမှုမရှိသေးဘူးလို့လည်းဒီကနေ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ Meta ကုမ္ပဏီကအမြင့်ဆုံးရဖို့ကရှေ့ရှုခဲ့ပြီးရိုဟင်ဂျာတွေပေါ်အမုန်းပွားစေမယ့်ကိစ္စတွေကို Facebook လူမှုကွန်ရက်ကနေထပ်ဆင့်ဖြန့်နှံ့ခဲ့တဲ့လုပ်ရည်တွေအတွက်တာဝန်ရှိတယ်လို့လည်းစွပ်စွဲထားပါတယ်။ခွဲထွက်ဒေသနာဂိုယာနိုကာရာဘတ်ကိုအဇာဘိုင်ဂျန်စစ်တပ်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ထောင်နေချီတဲ့အာမေးနီးယန်လူမျိုးစုတွေဟာတနင်္လာနေ့ကနာဂိုနိုကာရာဘတ်ဒေသကိုထွက်ပြေးစွန့်ခွာခဲ့ကြပါတယ်။အဇာဘိုင်ဂျန်နဲ့တစ်စိတ်တစ်ပိုင်းအဖြစ်မနေချင်တာရဲ့နှိမ့်ဆက်ညှစ်ပတ်မှုနဲ့လူမျိုးတုံးတက်ဖြတ်တာကိုခံရမှာစိုးရိမ်တဲ့အတွက်အခုလိုထွက်ပြေးကြတာလို့ရိုက်တာသတင်းဌာနကိုလူမျိုးစုခေါင်းဆောင်ကပြောပါတယ်။အမေရိကန်ရဲ့အကြီးတန်းအုပ်ချုပ်ရေးအရာရှိတွေလည်းအာမေးနီးယားနိုင်ငံကိုဒီနေ့ပဲရောက်ရှိနေပါတယ်။အာမေးနီးယားဘက်ကစတန်နဘန်ခက်လို့ခေါ်ပြီးအဇာဘိုင်ဂျန်ဘက်ကတော့ခမ်ခက်လို့ခေါ်တဲ့ခါရာဘတ်မြို့ရဲ့မြို့တော်ကဘတ်စကားတွေပေါ်မှာသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုတင်ပြီးအာမေးနီးယားဘက်ကိုထွက်ပြေးနေကြတာပါ။ရုရှားသိမ်းပိတ်ထားတဲ့ပင်လယ်နက်နဲ့ခရိုင်းမြားကျွန်းဆွယ်တွေကိုလာရောက်တိုက်ခိုက်လိုက်တဲ့ယူကရိန်းရဲ့ drone တွေကိုရုရှားရဲ့လေကြောင်းရန်ကာကွယ်တပ်တွေကပစ်ချနိုင်ခဲ့တယ်လို့ရုရှားဘက်ကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ခတ်ဒေတာမှာ drone နှစ်စင်းနဲ့ Bryansk ဒေတာမှာနောက်ထပ် drone နှစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနက Telegram မှာပြောသားထားပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့စစ်ဒရစ်ဖရန်ကလင်နဲ့ဟယ်လန်တို့ဖြစ်ပါတယ်ရှင်ပြီးဝေကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ
This program has come to you from the Voice of America, Washington.